Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဧပြီလ20ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့ပါတီရင်းအကြုံမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့နယူးယောက်ပြည်နယ်မှာဂရိကျွတ်သတင်းဒေါ်နယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးအောင်ကလင်တန်တို့အနက်ရသွားပါတယ်မြန်မာနိုင်ငံမှာသတင်းစာလွတ်လပ်ခွင့်အဆင့်တန်းနှိမ့်ချနေဆဲဖြစ်တဲ့အကြောင်းပြင်သစ်ခြေဆိုင် RSF ဖြစ်အစိုးရကအစ်စ်ကဖော်ပြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူချင်ညာပေးမှာပ
ါကောင်းပါပြီရှင်နိုင်ငံရေးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့အမှုတွေအလုံးအပိသရုပ်သိမ်းနိုင်ရေးတွေတာဝန်ရှိသူတွေဆက်လက်လှုပ်ဆောင်နေကြတဲ့အကြောင်းနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
ဆမအလုပ်ဝန်နိုင်ငံကဟိုဒီလိုဒီပက္ခနဲ့လှုပ်တာမှန်တယ်အခုလှုပ်နေတဲ့အဲဒီညာနဲ့ဖြီးတဲ့ကျွန်တော်တို့အကြမ်းမ်းကြီးကနေရာတော်ရှိတယ်လို့ပြရတော့အဲ့တော့
သမရယုံပြောခွင့်ရဦးစော်ထေပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူသမရဟောင်ဦးသိန်းစင်ကဖွံ့ဖြိုးရေးစင်တာတခုထူထောင်မဲ့အကြောင်းပြင်ရခိုင်ပြည်နယ်ဘက်ကလေတစင်းပေါက်ခဲလို့တည်ဆုံသူတွေရှိခဲ့တဲ့အကြောင်းနဲ့အမေရိကန်နိုင်ငံသားရဲ့ဌာနကပေးအပ်တဲ့2016ခုနှစ်တက်တစ္ဆလူငယ်ခေါင်းဆောင်စုပေးအပ်ပွဲခန္ဓာအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်နှင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့ပါတီရင်းအကြုံမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့နယူးယောက်ပြည်နယ်မှာဂရိကျွတ်သတိဒေါ်နယ်ထရမ့်နဲ့နိုင်ငံသားဝန်ကြီးအောင်ဟီလာရီကလင်တန်တို့အပြတ်အသတ်အနိုင်ရသွားပါတယ်။ Republican Party ဘက်မှာတော့ Trump ကမဲအလုံးရဲ့60ရာခိုင်နှုန်းလောက်ရခဲ့တယ်လို့ပြန်ပြတ်တွေ့ဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကင်စစ်က25ရာခိုင်နှုန်း Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz က15ရာခိုင်နှုန်းအထိတိရသွားပါတယ်။ Democratic Party မှာတော့ Clinton ကမဲအလုံးရဲ့58ရာခိုင်နှုန်းနဲ့ပြန်ပြတ် Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders က42ရာခိုင်နှုန်းရပါတယ်။နိုဝင်ဘာလမှာကျင်းပမဲ့သမ္မတရွေးပွဲအတွက်သမ္မတလောင်းဖြစ်သက်ဆိုင်ရာပါတီတွေကရွေးချယ်ရမှာမဲပေးဝင်ရှိတဲ့ကိုဇယ်ရီရဲ့ထောက်ခံမှုတွေရရှိဖို့လဲရှင်းပြန်သူအားလုံးကကြိုးစားကြကြတာပါ Republican တွေဘက်မှာတော့အင်ချန်မြေလုပ်ငန်းရှင် Trump ကနယူးယောက်ပြည်နယ်မှာရှိတဲ့ကိုဇယ်65ယောက်စလုံးနှိပါရဲ့ထောက်ခံမဲ့ရတဲ့အတွက်အင်္ဂါနေ့အကြိုမဲပေးပွဲအပြီးမှာကိုဇယ်ထောက်ခံမဲ့စုစုပေါင်း845မဲရရှိထားပါတယ်ထလတော်မခရုစ်ကတော့ကိုဇယ်မဲ959မဲ Ohio ပြည်နယ်အုပ်ချုပ်ရေးမှူးကင်စစ်က149မဲရရှိထားကြတာပါဒါပေမဲ့လည်း Republican ကိုဇယ်ရီအနေနဲ့သမ္မတလောင်းအဖြစ်အမြင့်စီးရင်တွင်ခံရဖို့ကိုဇယ်မဲ1235မဲရရှိဖို့လိုအပ်တဲ့အတွက်ထောက်ခံမှုအများစုရထားတဲ့ Trump ကိုလည်းဇူလိုင်လထဲမှာကျင်းပမဲ့ပါတီညီလာခံမတိုင်ခင်လိုအပ်တဲ့ရည်အတွက်ရနိုင်မှုမလွယ်တဲ့အခြေအနေပါ Democratic Party မှာတော့ဝန်ကြီးအောင် Clinton ကပါတီညီလာခံကိုဇယ်ရီရဲ့ထောက်ခံမဲ1889မဲရထားပြီးထလတော်မဆန်ဒါစ်ကတော့1184မဲ့ရရှိထားပါတယ်။ကိုယ်စားလှယ်ရေးအတွက်ပုံများတဲ့ဒီမိုကရက်တစ်ပါတီမှာတော့ပါတီကိုယ်စားပြုသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့ကိုယ်စားလှယ်မဲ့စုစုပေါင်း2383မဲ့ရရှိဖို့လိုအပ်ပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဟာဆော်ရီအာရေဗျအပြင်ဆော်မန်နဲ့မြို့တော်ရီယတ်မှာတွေ့ဆုံခဲ့ပါတယ်။အကြမ်းဖက်မှုကိုဘလို့တိုက်ခိုက်ကြမလဲဆိုတော့မတူတဲ့သဘောထားတွေဆက်တိုက်ဆိုသလိုရှိနေတယ်လို့ဒေသတွင်းပဋိပက္ခတွေနဲ့ပတ်သက်လို့တင်းမာမှုတွေတိုးလာတဲ့ချိန်မှာအခုလိုတွေ့ဆုံကြတာပါဒီကနေ့ပုတ်ထုံးနေမှာပဲအီရီကာနန်းတော်မှာဆော်ဒီဘီယန်နဲ့အမေရိကန်သမ္မတတို့တွေ့ဆုံတာဖြစ်ပါတယ်အစည်းအဝေးမစတင်ခင်နှစ်ပတ်ကြာနှွေးနှွေးထွေးထွေးနှုတ်ခွန်းဆက်တာခဲ့ကြပါတယ်အမေရိကန်သမ္မတရဲ့အလဲပတ်ခီးစဉ်နဲ့ပတ်သက်လို့သူအပါအဝင်ဆော်ဒီပြည်သူတွေကဝမ်းမြောက်ဝမ်းသာရှိကြတယ်လို့လဲဆောင်မန်ကအိုဘားမားကိုပြောပါတယ်ဩဘာမားကလည်းအမေရိကန်ပြည်သူတွေဘက်ကနှုတ်ခွန်းဆက်သလိုက်ကြောင်းနဲ့ပင်လယ်ကွေ့ပူပေါင်းဆောင်ရွက်ရေးကောင်စီ GCC ညီလာခံကိုကြာရာပတိနေ့မှာကျင်းပခွင့်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြန်လည်ပြောဆိုပါရယ်အမေရိကန်နဲ့မဟာမိတ်အာရပ်နိုင်ငံတွေဟာဒေသရင်းကအရေးတကြီးကိစ္စရပ်တွေကိုညီလာခံမှာဆွေးနွေးကြဖို့ရှိပါရယ် GCC ညီလာခံကိုအဖွဲ့ဝင်6နိုင်ငံဖြစ်တဲ့ Saudi Arabia, Kuwait, Arab ဆိုပါများပြည်ထောင်စု Qatar, Bahrain နဲ့ Oman နိုင်ငံတို့တက်ရောက်မှာဖြစ်ပါရယ်
စီးရီးယားနိုင်ငံမှာအကြမ်းဖက်တိုက်ခတ်မှုတွေကြီးထွားလာနေပြီးအစိုးရနဲ့တိုက်ခိုက်တပ်ဖွဲ့တွေကြားတိုက်ခတ်မှုတွေရှိရဲဆိုပြီးအပြန်အလှန်ဆွဆဲနေပေမဲ့နှစ်လကြာပြစ်ခတ်ရစဲသဘောတူညီချက်ဟာတည်မြဲနေဆဲဖြစ်တယ်လို့ယုံကြည်ရတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်တိုက်ခတ်မှုတွေဟာအပြစ်ခတ်ရစဲသဘောတူညီချက်စတင်အသက်ဝင်ခဲ့တဲ့ဖေဖော်ဝါရီလကုန်မတိုင်မီအချိန်နဲ့ထက်ယုံနေနေဆဲဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကအင်္ဂါနေ့မှာပြောကြားခဲ့တာပါစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂထူးထောင်တဲ့စတက်ဖန်ဒီမက်စတူတာကတော့ ကျန်းဖက်မှုတွေကြီးထွားလာနေတာစိုးရိမ်စရာကောင်းတဲ့အကြောင်းဒီသတင်းပတ်ထည်ပြောဆိုထားပေမဲ့အပြစ်ခတ်ရစဲသဘောတူညီချက်ဟာနေရာတော်တော်များများခိုင်မာနေစေဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။စီရဲနိုင်ငံအနောက်မြောက်ဘက်ကအတိုက်ခံတွေထိန်းချုပ်ထားတဲ့မြို့နှမြို့မှာအရသာ44ယောက်တင်ဆောင်ခဲ့ရတဲ့လေကြောင်းတိုက်ခတ်မှုတွေမှာတော့စီရဲအစိုးရတပ်ဖွဲ့တွေကအထူးကတာဝန်ရှိပုံရတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။
အစိုးရကိုထောက်ခံတဲ့တပ်တွေကအပြစ်ရရဲ့သဘောတူညီမှုကိုချိုးဖောက်ခဲ့တယ်လို့ဆွဆွဲပြောဆိုပြီးတရားဒါကိုဆန့်ကျင်ဆန္ဒပြတဲ့အနေနဲ့ယမန်နိုင်ငံတွင်းကဟူသီတပုံတွေနဲ့မဟာမိတ်တွေကကူဝိတ်နိုင်ငံမှာကျင်းပနေတဲ့ကုလသမဂ္ဂကအကြဝင်ဆောင်ရွက်ပေးတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မယ်လို့ယမန်ကိုယ်စားလှယ်တွေကပြောပါတယ်။ဟူသီတပုံကိုယ်စားလှယ်တွေဟူသီတပုံတွေကိုကြောထောက်နောက်ခံပေးနေတဲ့သမရဟောင်းအလီအဗ်ဒူလာဆလတ်ရဲ့ပါတီကိုယ်စားလှယ်တွေကကူဝိတ်ကိုပုတ်ထုနဲ့တော့မဟုတ်ဂျာရာဘီနဲ့မှရောက်ရှိလာကြမယ်လို့ပြောပါတယ်။ညနေဆွေးနွေးပွဲကိုတနင်္လာနေ့မှာစတင်ဖို့ကုလသမဂ္ဂကကြိုးပမ်းခဲ့ပေးမယ်လို့အစိုးရကိုယ်စားလှယ်တွေရောက်ရှိလာမှသာဆွေးနွေးပွဲကိုစတင်မယ်ဆိုပြီးတရားဝင်ရွှေဆိုင်ခဲ့တာပါ။ဆွေးနွေးပွဲနောက်နေ့မဲ့အကြောင်းကြေညာလိုက်ပြီးမှပဲကုလကိုယ်စားလှယ်အစ်မေလ်အိုလ်ချကေအာမက်ကအစိုးရရဲ့ခိုင်မာတဲ့ကြိုးပမ်းချက်ကိုကျေးဇူးတင်စကားပြောကြားခဲ့တယ်လို့ယမန်နိုင်ငံတွင်အကြမ်းဖက်မှုတွေအဆုံးသတ်စေမဲ့ဒီဆွေးနွေးပွဲကိုဟူသီတပုံတွေလက်လွတ်မသွားဖို့သူ့အနေနဲ့မျှော်လင့်တယ်လို့လည်းပြောဆိုသွားပါတယ်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရဲ့သတင်းစာလွှတ်ခွင့်အဆင့်တန်းဟာနိုင်ကြနေစေဖြစ်တဲ့အကြောင်းပြင်သစ်ချေဆိုင်နေစည်းမထားသတင်းတောက်များအဖွဲ့ RSF ရဲ့အစင်ခန်းစာအသစ်ကဖော်ပြပါတယ်။နိုင်ငံတကာကသတင်းလွှတ်ခွင့်အဆင့်တန်းနဲ့ပတ်သက်လို့အညွန်ငယ်ဗိုလ်ထုံးတွေကထုတ်ပြန်ရမှာကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကိုအဆင့်143နေရာမှာသတ်မှတ်ထားတာပါ။ပြီးခဲ့တဲ့နှစ်ကထက်စာရင်သတင်းစာလွှတ်ခွင့်အဆင့်တစ်ဆင့်တက်လာတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုအနိကက်စောင့်ကြည့်မှုတွေရှိနေစေဖြစ်ပေမဲ့စင်စာတိပြတ်မှုတွေရော့ကျလာနေတယ်လို့လည်း RSF အညွန်ငယ်အသစ်ကဖော်ပြထားပါတယ်။နိုင်ငံရေးနဲ့ပတ်သက်တဲ့ဖော်ပြချက်တွေဟာအရင်ထက်စာရင်ပုံမှန်လွတ်လပ်လာပေမဲ့အစိုးရပိုင်းသတင်းစာတွေမှာကိုယ်ပါသာစင်စာတိပြတ်မှုတွေအစိုးရနဲ့စစ်တပ်လိုအနာမိုင်ဖွဲ့စည်းတွေကိုဝေဖန်တာတွေကိုရှောင်ရှားမှုတွေရှိနေစေဖြစ်တယ်လို့ဘာသာရေးတိမမှုတွေနဲ့ပတ်သက်လို့သတင်းဖော်ပြမှုတွေဟာထိလွယ်ရှာလွယ်အခြေအနေမှာရှိနေတုံးပဲလို့လည်းထောက်ပြထားပါတယ်။ကဘာတဝန်းကသတင်းလက်ခွင့်အခြေအနေမှာတော့တိတသာကျဆင်းလာနေပြီးအစိုးရနဲ့ပုဂ္ဂလိကကဏ္ဍကသတင်းမီဒီယာတွေပေါ်ထိန်းချုပ်မှုတွေလည်းပုံများလာနေတယ်လို့ဖော်ပြခဲ့တာပါ။
အကြမ်းလိုက်စားမှုတိုက်ဖျက်ရေးအတွက်ကြိုးပမ်းမှုကတိပြုထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလက်ဆောင်ပစ္စည်းလက်ခံမှုနဲ့ပတ်သက်တဲ့လမ်းညွှန်ချက်ကိုချိုးဖောက်ခဲ့တဲ့မီဒီယာလုံခြုံရေးတခုကိုတတိပေးလိုက်ပါတယ်။အကြမ်းလိုက်စားမှုအလေအထားကိုအချိန်တိုအတွင်းပပျောက်စေဖို့ရည်ရွယ်ပြီးအစိုးရတစ်ကလမ်းညွှန်ချက်ထုတ်ပြန်ထားပေမဲ့အစိုးရတာဝန်ရှိသူတို့ကိုစီးကားနဲ့မညီတဲ့လက်ဆောင်ပေးအပ်ခဲ့တာကြောင့်ပညာပေးအသိပေးခဲ့တဲ့အကြောင်းသမရယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။တင်ကြံကာလအတွင်းလက်ဆောင်ပေးအပ်ခဲ့တဲ့ဆိုတော့မီဒီယာကုမ္ပဏီရဲ့နာမည်ကိုတော့ကြေညာချက်မှာဖော်ပြမထားသလိုလက်ဆောင်ပေးအပ်ခံရတဲ့အစိုးရတာဝန်ရှိသူဟာအရေးကြီးပုဂ္ဂိုလ်ရဲ့ကိုယ်ရေးအရာရှိဖြစ်နေတာဖော်ပြပါရယ်။တင်ကြံတွင်မှလက်ဆောင်အဖြစ်ပေးအပ်တဲ့အထုပ်ထဲမှာငွေသား7,300ပါဝင်နေတာကိုတွေ့ရတဲ့အတွက်အစိုးရအရာရှိကသက်ဆိုင်ရာအထက်အရာရှိကိုတင်ပြခဲ့ကြောင်းလဲကြေညာချက်မှာဖော်ပြခဲ့တာပါ။ NLD အစိုးရအနေနဲ့အာဂတိလိုက်ဆောင်မှုပပျောက်စေရတဲ့အတွက်လက်ပေးလက်ယူမလုပ်ဖို့မူဝါဒကိုကင်ဆယ်ထားကြောင်းလဲပြောဆိုခဲ့ပါရယ်။ NLD အစိုးရကတော့အကျင့်ပြတ်ချစားမှုတွေတက်ဖြည့်ရေးရည်ရွယ်ပြီးအစိုးရဝန်ထမ်းတွေကြံ့ငွေ2,000ကျွဲတဲ့ပို့ပြီးတော့လက်ဆောင်မယူဖို့နဲ့တနည်းလုံးမှာတသိန်းထက်မပိုစေရဆိုပြီးဧပြီလဆက်မှာပဲတာမြင့်ချက်ထုတ်ပြန်ထားတာပါနိုင်ငံခြားအစိုးရတွေစီကပေးအပ်လာတဲ့လက်ဆောင်ပစ္စည်းတွေကိုလည်းတန်ဖိုးငွေကျပ်4သိန်းထက်မပိုဖို့တရားဝင်ကိစ္စအတွက်ခရီးသွားလာစေပညာသင်စုဆေးဝါးကုသစေများကိုလည်းလက်ခံဖို့နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတတွေကိုပေးအပ်တဲ့လက်ဆောင်ပစ္စည်းတွေကိုဦးစီးရုံးတွေရဲ့ဒုတိယညွှန်ကြားရေးမှူးချုပ်များကနိုင်ငံတော်သမ္မတရုံးဝန်ကြီးတွေကိုအများဆုံးတင်ပြဖို့ကိုလည်းလက်ညှိုးထားပါတယ်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာအင်ဂါနေ့ကအတိကံဘုံခွက်တက်ခတ်မှုကြောင့်တည်ဆုံးသူ64ယောက်ထက်မနည်းရှိခဲ့ပြီး348ဦးလက်ထံရရှိသွားပါတယ်။အင်ဂါနေ့တက်ခတ်မှုက2011ခုနှစ်တာလီဘန်နေအာဏာလွတ်လွတ်ရတဲ့အချိန်နောက်ပိုင်းကစနောက်ပိုင်းမှာအဆိုးအဝါဆုံးတက်ခတ်မှုတစ်ခုလည်းဖြစ်ခဲ့တာပါ။လွန်ကျွေးတင်းကျပ်ထားတဲ့နယ်မြေတွင်းမှာလူသေပြောက်ဖြစ်ခဲ့တဲ့အထိကြီးမားတဲ့တက်ခတ်မှုဖြစ်ပေါ်လာတဲ့အကြောင်းရင်းကိုတော့အလေးနဲ့ထားပြီးစုံစမ်းနေတယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနရဲ့ပြောခွင့်ရဆရစ်စရီကီကဒင်းနောက်တွေကိုကပူးမျိုးတော်မှာဒီကနေ့ပဲပြောဆိုလိုက်တာပါမျိုးလေကောင်မှာရှိတဲ့အာဖဂန်လူညွန့်ရေးအေဂျင်စီရဲ့အမျိုးသားလူညွန့်ရေးဆိုင်ရာညွှန်ကြားရေးမှူးရုံး NDS ကို ရင်ပြတ်ထားတက်ခတ်ခဲ့တာလည်းဖြစ်ပါတယ်။ NDS ဆီကသမရအင်ဒိယနဲ့အမေရိကန်တယုံနဲ့လည်းမလမ်းကမ်းမှာတည်ရှိနေတာပါ။အာဖဂန်လူမျိုးရေးတပ်ဖွဲ့တွေနဲ့တက်ခတ်ရေးသမားတွေကြားနိုင်ပေါင်းများစွာအပြန်အလှန်အပြင်းထန်ပြစ်ခတ်တက်ခတ်မှုတွေဖြစ်ခဲ့သလိုတက်ခတ်ရေးသမားတွေကဘုံခွဲတက်ခတ်မှုတွေရှိတဲ့အတွက်လည်းတက်ခတ်သူတွေတည်ဆုံသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။
ပီကရက်စနေနေ့ကပြင်းအားခွန်တရမရှိအစဉ်ရှိတဲ့ငလင်လောက်ခတ်သွားရာအီဂွေရောနိုင်ငံမှာအသက်ရှင်ကြံရည်သူတွေကိုရှာဖွေကယ်ဆယ်ရေးလုပ်သားတွေကဆက်ပြီးရှာဖွေနေပါတယ်။တည်ဆုံသွားသူအယောက်900ကျော်အတွက်အတုပအခမ်းအနားတွေလည်းစတင်ကျင်းပနေပါပြီ။ပထမဆုံးငလင်လောက်ပြီး3ရက်အကြာငလင်ငယ်တွေဆက်ပြီးလုပ်နေတဲ့အချိန်မှာပဲလူပေါင်း1900ကျော်ပျောက်ဆုံးနေဆဲဖြစ်တာကြောင့်တည်ဆုံသူရေအတွက်တိုးလာနိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပျောက်ဆုံးသူစီးရင် 2000 ကျော်ရှိပေမဲ့လို့အခုချိန်နဲ့300ရာရှာသွေးသေးတယ်လို့ပြည်တွင်းရေရဝန်ကြီးကသတင်းထောက်တွေကိုပြောပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကုအောင်လင်ဦးနဲ့နန်းလောင်တို့ကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတို့ရဲ့လက်ပါနိုင်ငံရေးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့အမှုတွေအလုံးအပြစ်သားရုပ်သိမ်းနိုင်ရေးတွေတာဝန်ရှိသူတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။နိုင်ငံရေးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့မှုတွေအလုံးပြီးသက်ရုပ်သိမ်းနိုင်ဖို့အတွက်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဆက်လက်လှုပ်ဆောင်နေတယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရသူကဒီ VOA ကိုပြောပါရယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ညွန်ကြားချက်နဲ့အတူပြည်ထောင်စုဝန်ကြီးဌာနအနေနဲ့နိုင်ငံရေးအမှုတွေကိုစီစဉ်နေတာဖြစ်တယ်လို့သိရပါရယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်မမမြင့်ခိုင်ကစုံစမ်းမေးမြန်းထားပါရယ်ရှင်။
တနိုင်ငံလုံးမှာရှိတဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့အမှုတွေကိုရုပ်သိမ်းဖို့ပြည်ထောင်စုဝန်ကြီးဌာနအနေနဲ့စတင်စီစဉ်နေပါပြီ။ပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494အရနိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုတွေကိုပြန်လည်ရုပ်သိမ်းပေးဖို့ဘယ်အမှုတွေအကျုံးဝင်တယ်လဲဆိုတာစတင်စီစဉ်နေတာဖြစ်ပြီးနိုင်ငံရေးနဲ့နွယ်ပြီးတရားစွဲဆိုခံထားရသူခန့်မှန်းခြေ200ကျော်လောက်ထပ်ပြီးလွတ်မြောက်လာဖို့ရှိတယ်လို့သမရယုံဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေက VOA ကိုပြောပါတယ
်။အခုလုပ်နေတဲ့အဲဒီညာနဲ့ထီတဲ့ကျွန်တော်တို့အချမ်းကြီးက200ကျော်ရှိတယ်လို့ပြီးရတော့အဲ့တော့ဒီကပြောတာမျိုးပြည်သေးရတင်ကြတာအဲဒီကရဒါရီဒါရီတော့ဒီလိုရှိနေတယ်အဲ့ဒါကြီးလက်ထပ်ပြီးတော့ဟိုလုံးလို့ရပါတယ်ဟိုရုပ်သိမ်းလို့ရပါတယ်ဆိုတော့အဲ့ဒါကြီးတို့ပြန်စီစီလောက်တာဖြစ်တယ
်နိုင်ငံကြီးနဲ့ဆက်နွယ်တဲ့အမှုတွေကိုရုပ်သိမ်းရမှာနိုင်ငံကြီးအမှုဆိုပေမဲ့အကြမ်းဖက်တာမျိုးရာဇဝတ်မှုကျူးလွန်တာမျိုးဆိုရင်တော့အမှုရုပ်သိမ်းပြီးမှမဟုတ်တလို့တရားစွဲဆိုထားတဲ့ဥပဒေပုံမှန်တွေကိုကြည့်ပြီးမဆုံးဖြတ်ပဲကာယကံရှင်ရဲ့လှုပ်ဆောင်ချက်ကိုကြည့်ပြီးအမှုရုပ်သိမ်းမှာဖြစ်တယ်လို့ဦးစောထေးကပြောပါတယ
်ဆိုတော့နိုင်ငံရေးလို့ရတာဆိုကျွန်တော်တို့ကနံပါတ်1ဟိုနိုင်ငံရေးဆိုပြီးတော့လူတက်ပြီးတော့ဘာသာဝင်မှုကျူးလွန်လို့မရဘူးနံပါတ်2ဆိုတော့နိုင်ငံရေးဆိုပြီးတော့ဟိုအကြမ်းဖက်လို့မရဘူးဒါမျိုးတွေရှိတယ်ဟုတ်အဓိကအဲ့ဒီဟို freedom of expression ပေါ့နော်ဒါမျိုးတွေနဲ့ဆိုင်မယ်နောက်နိုင်ငံရေးကငင်းငင်းငင်းငင်းနဲ့ဆောင်ရွက်ဆောင်ရွက်ဖြစ်ရမယ်ဒါမျိုးပါရတယ်သူတို့ဟို
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ညွှန်ကြားချက်နဲ့အညီပြည်ထောင်စုဝန်ကြီးဌာနအနေနဲ့မြန်မာနှစ်တစ်ခုရုံးပိတ်ရပြီးဧပြီ23ရက်နေ့နောက်ပိုင်းတနင်္ဂနွေလုံးကနိုင်ငံကြီးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့အမှုတွေကိုအပြည့်အစုံရုပ်သိမ်းဖို့လှုံ့ဆော်နေတာဖြစ်တယ်လို့ဦးစောထေးကပြောပါတယ်။ဧပြီ9ရက်နေ့ကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနိုင်ငံကြီးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံကြီးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့အကြောင်းသားတွေကိုလွတ်မြောက်ရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ကြေညာပြီးနောက်တည့်ရဲ့ April 10ရက်နေ့မှာတော့ပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494အရသက်ဆိုင်ရာတရားရုံးတွေကအမှုရုပ်သိမ်းလိုက်တာကြောင့်တာယာဝတီတရားရုံးမှာအမှုရင်ဆိုင်နေရတဲ့အကြောင်းသားနဲ့ဝန်ရံသူ69ဦးအပါအဝင်အခြားနိုင်ငံရေးလှုပ်ရှားသူတွေလွတ်မြောက်လာတာဖြစ်ပါတယ်။ကျန်ရှိနေတဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုတွေကိုအပြည့်အစုံရုပ်သိမ်းပေးမယ်ဆိုရင်ကြိုးစားသလိုအစိုးရတစ်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွတ်ပေးလိမ့်မယ်လို့ယုံကြည်ကြောင်းနိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်း EEPP ကကိုအောင်မျိုးကျော်ကအခုလိုပြောပါတယ
်။အပြည့်အစုံရုပ်သိမ်းပေးမယ်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးမယ်ဆိုတော့ကျွန်တော်တို့ကကြိုးစားရမှာပေါ့ဗျ။ဒါပေမဲ့ဘယ်လိုပုံစံမျိုးလွတ်ပေးမလဲဆိုတာကတော့ကျွန်တော်တို့လည်းမသိရသေးဘူး။နောက်ဒေါက်တာစကြီးကလည်းပြောထားတာကြံနေတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုအကုန်လုံးလွတ်ပေးနိုင်ဖို့အတွက်သူတို့ select ကြိုးစားတောင်းမယ်ဆိုပြီးတော့ပြောနေတဲ့ဟာကြီးကျွန်တော်ကြားရတယ်လေ။အဓိကတော့နိုင်ငံအကျဉ်းသားတွေကိုဒီလိုခေတ်ကာလမှာနိုင်ငံအကျဉ်းသားဆိုတာတယောက်မှထောင်ထဲမှာမရှိဘူးအရေးကြီးပါတယ
်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း EEPP ရဲ့စီးရင်တွေအရတော့အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသား60လောက်ကျန်ရှိနေသေးပြီးနိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူ290ကျော်လောက်ကျန်ရှိနေသေးတယ်လို့ဆိုပါတယ်။မြန်မာသမ္မတဦးထင်ကျော်ရဲ့လွတ်ငြိမ်ခွင့်အမိန့်နဲ့ April 19ရက်နေ့မှာတော့နိုင်ငံရေးအကျဉ်းသား83ဦးလွတ်မြောက်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအာဏာရယူပြီး April 10ရက်နေ့နောက်ပိုင်းနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကြိုးပမ်းဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂကကြိုးဆိုလိုက်ပြီးတချိန်တည်းမှာပဲကြန့်ရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအမြန်ဆုံးလွတ်မြောက်ရေးဆောင်ရွက်ပေးဖို့တိုက်တွန်းထားပါတယ်ရှင်။
နိုင်ငံရေးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့မှုတွေအလုံးအပိတရုတ်သိမ်းနိုင်ရေးအတွက်တာဝန်ရှိသူတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းကိုမမမြင့်ခိုင်သတင်းပေးပို့ခဲ့တာပါအခုဆက်လက်ပြီးတော့သမရဟောင်းဦးသိန်းစင်ကဖွံ့ဖြိုးရေးစင်တာတစ်ခုထူထောင်မဲ့အကြောင်းကိုတင်ပြပေးပါမယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အတွက်သမရဟောင်းဦးသိန်းစင်ဦးဆောင်ပြီးသူ့အစိုးရလက်ထက်ဝန်ကြီးဟောင်းတို့နဲ့အတူဖွံ့ဖြိုးရေးစင်တာတစ်ခုကိုထူထောင်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်သမရဟောင်းဦးသိန်းစိန်အနေနဲ့သူသမရတာဝန်ယူစဉ်ကတည်းကဒီလိုစိတ်ကူးစိတ်တမ်းမျိုးရှိခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွတ်ကပြောပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဒီ VOA သတင်းတော့မမေခါကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင
်အဲ့ဒီဖွံ့ဖြိုးရေးစင်တာကို Foundation ၄ခုနဲ့အခြေပြုဖွဲ့စည်းမှဖြစ်ပြီးသမရဟောင်းဦးသိန်းစိန်ကဂုံတူးဆောင်နိုင်ကဖြစ်ဆောင်ရွက်သွားမယ်လို့သတင်းတွေထွက်ပေါ်နေတာပါဦးသိန်းစိန်စင်တာကိုပြည်သူ့ကျန်းမာရေး Foundationမြန်မာနိုင်ငံပညာရေးဖောင်ဒေးရှင်းလူငယ်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းနဲ့လူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဆိုတဲ့ဖောင်ဒေးရှင်းလေးခုကိုအခြေတည်ပြီးအရင်အစိုးရဝန်ကြီးဟောင်းအချုပ်နဲ့အကြံပေးအချုပ်ဘုတ်အဖွဲ့တွေဖြစ်ပါမယ်လို့သတင်းတွေထွက်ပေါ်နေပါတယ်ဒီထဲမှာပါဝင်နေဆိုပြီးနာမည်သတင်းထွက်နေတဲ့ပြည်စစ်စွမ်းအားဝန်ကြီးဟောင်းဦးခင်မောင်စိုးကိုဆက်သွယ်မေးမြန်းကြည့်ရမှာတော့အခုလိုစင်တာထူထောင်မယ်ဆိုတာပြောဆိုလာခြင်းမရှိသေးပေမဲ့ဦးသိန်းစိန်အနေနဲ့အရင်သမရအနေနဲ့တာဝန်ယူကလေးကအနားယူရင်ပရာဟိတလုပ်ငန်းတွေလုပ်ဖို့စိတ်ကူးထားတယ်လို့ VOA ကပြောပါတယ်သမရဟောင်းဦးသိန်းစိန်ရဲ့အကြံပေးအနေနဲ့တာဝန်ယူခဲ့တဲ့ဒေါက်တာနေစင်လက်ကတော့ဒီစင်တာလုပ်မယ်ဆိုရင်သူ့အနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့အခုလိုပြောပါတယ်
အော်အဲ့ဒါကလေကျွန်တော်စီရော officially တော့ရောက်မလာသေးဘူးဗျာနော်အဲဒီ American မှာလည်းဒီတိုင်းနဲ့လေသမားပြောက်ပြီးသွားလဲဆိုတော့ဒီ foundation လေးပဲသူကအဲ့လိုဆက်တာလေဒီကဖတ်လိုက်ရတော့လူမျိုးရေးလို့ပညာရေးလို့အဓိကပေါ့နော်အဲ့ဒါလေးကိုအဓိကလုပ်မှဆိုရင်တော့ဒါတော့ကျွန်တော်ကဟို white လို့ပြောရတာပေါ့ဗျာ
ဟို
white ကလူတွေကောင်းလို့ပဲလို့
ဒီစင်တာဖွဲ့စည်းရေးမှာပါဝင်မယ်လို့သတင်းတွေထွက်ပေါ်နေသူတွေကဒီသတင်းကိုတိကျစွာအဖြေမပေးနိုင်သလိုညှင်းဆို့မှုတွေလည်းမလုပ်ခဲ့ကြပါဘူး။သမရဟောင်းဦးသိန်းစိန်သမရတာဝန်ထမ်းဆောင်နေစဉ်တုန်းမှာစင်တာလှုပ်ဆောင်နိုင်ဖို့အတွက်ကာတာစင်တာကအကြံဉာဏ်တွေအတွေ့အကြုံတွေကိုအလွတ်သဘောအနေနဲ့မေးမြန်းတာတွေရှိခဲ့တယ်လို့ပြင်ကြားရေးဝန်ကြီးဟောင်းဦးရဲထွတ်ကတော့ပြောပါရယ်
။ဟိုသမရကြီးနေနေသူပြီးလို့ရှိရင်သူ့ရဲ့အတွေ့အကြုံတွေနဲ့ဘာလို့လုပ်ရမလဲဒီပရိဒါလုံကဘာလို့ရမလဲဆိုတော့စဉ်းစားတော့ရှိရပြီ။ဒါပေမဲ့ဖောင်ဒေးရှင်းလုပ်မလားဘာလို့မလဲကျွန်တော်လည်းသိစိတ်မသိဘူးကမ္ဘာကြီးရဲ့ဖောင်ဒေးရှင်းတစ်ခုဖြစ်လို့ရှင်တော့ကမ္ဘာကြီးနဲ့ဖောင်ဒေးရှင်းနဲ့ယူအဂျင်ပေါ်မှာအပူပေါင်းဆောင်ရှင်းလူမတန်ကြတော့ကျွန်တော်ရှင်တယ်ဝင်ရောပူပေါင်းဆောင်မှာပဲဝန်ကြီးဟောင်းရဲ့အကြံပေးဟောင်းရဲ့ဘူအပြင်းလူတွေပါလာတယ်မဟုတ်ဘူးသမရကတာပေါ်ကတာစင်တာကနေပြီးတော့သမရကတာလို့နောက်တော့ကတာစင်တာရဲ့အတွေ့အကြုံတွေဆိုမေးတာရှိပါတယ်သမရကတာပြီးတော့ကတာစင်တာအနေနဲ့သူဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်လုပ်ငန်းမျိုးအများကြီးလုပ်နိုင်တယ်သမရကြီးနေနဲ့လည်းသူ့ရဲ့ဒီ၅နှစ်တာအတွေ့အကြုံတွေပေါ်ပူတည်ပြီးတော့မှနောက်မှသူ့လိုပေါ့အားလုံးအတွက်အကျိုးရှိမဲ့ဒီစာပြုလုပ်နိုင်တယ်ဆိုတာသူတို့ကတာစင်တာကိုကြည့်လို့မှဒီလိုဟာမျိုးတွေကောင်းတယ်ဆိုတဲ့ယူဆမှုနဲ့ဆွေးနွေးခဲ့တာတွေရှိပါတယ်
စင်တာကိုထူထောင်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲနိုင်ငံရေးလှလာတုံးသက်သူအချို့ကဦးသိန်းစိန်အနေနဲ့နိုင်ငံရေးဆက်ခုံပေါ်ပြန်လည်ရောက်ရှိလာဖို့ရှိနေတဲ့အပေါ်မှာဝေဖန်မှုတွေရှိနေတယ်လို့အချို့သောနိုင်ငံရေးသမားတွေကတော့နိုင်ငံရေးရည်ချိန်အရာနိုင်ငံရေးပြိုင်ဘက်တွေရှိဖို့လိုအပ်တာကြောင့်ရှိတင်တယ်လို့လည်းယူဆနေသူတွေရှိပါတယ်မြန်မာနိုင်ငံရေးလှလာတုံးသက်သူဒေါက်တာခင်မောင်ညိုကတော့
အများအားဖြင့်နိုင်ငံရေးဆိုတာကတစ်ဖက်မှာဆန့်ကျင်ဘက်အဖွဲ့အစည်းလို့ခေါ်တဲ့အတိုက်ခံတွေရှိရတော့နော်ဆန်ရင်အဖွဲ့အစည်းတစ်ခုဖြစ်တော့ကြာလာရင်အနာရှင်ဖြစ်သွားတဲ့ဟာမျိုးရှိတယ်။တက်နေတဲ့ရောက်ပေါ်ဒီအဖွဲ့အစည်းအားကောင်းတဲ့လူတွေပါဝင်တဲ့အဖွဲ့အစည်းတွေလို့ရမယ်။အမေကြီးအားကောင်းတော့ဦးသိန်းစိန်တို့အနေစင်လတ်တို့အဲ့ဒီဥက္ကဋ္ဌိုင်းတို့ဘာလို့အဲ့ဒီအဖွဲ့အစည်းတွေရောက်အောင်မဆင်။ဟောပါလို့မဆိုဆက်လက်လို့မဆိုဆရာတို့ကစောင့်ကြည့်ရမယ်လို့ပြောတယ်။အမေကြီးပြည်တော်စုလိုမျိုးနေရာကြတော့လေသမဏဟောင်းဟာအရင်အရေးပါတယ်သူ့ရဲ့အတွေ့အကြုံတွေယူတော့ဆက်ပြီးသုံးရတော့ပေါ့လေ။
အ
ဲ့တော့သမဏဟောင်းတွေကိုသုံးတာတောင်းတဲ့အလားလားရှိတယ်လို့ဟိုမှာတော့ယူဆတယ်။သင်စစ်အားဖြင့်တော့ပုံမှန်လေးလေးမြင်တသားနဲ့ရှိတဲ့နိုင်ငံတစ်ခုဖြစ်မယ်ပုံမှန်လေးလုပ်မယ်ဆိုတော့ဒီအတွေ့အကြုံရှိတဲ့ဒီတယောက်ကသူကတစ်တဲ့ဝင်ပါလာရင်တော့သူ့ကိုဟိုအလေးနဲ့ထားတော့လောက်ကြိုင်ကြိုင်ကိုကအဆင်ပြေနိုင်မလို့ထင်တယ်။အဲဒီကြွက်လည်းကောင်းမှာဖြစ်တယ်
ဒီစင်တာကိုဘလို့ငွေကြေးတွေနဲ့လဲပတ်မလဲဆိုတာကလည်းစိတ်ဝင်စားစရာပါပြီးခဲ့တဲ့အစိုးရတက်တန်းတစ်လျှောက်ငွေကြေးခဝါချမှုတွေလက်ပေးလက်ယူမှုတွေမြင့်မားခဲ့တယ်လို့နိုင်ငံတကာစစ်တမ်းအချို့ကဖော်ပြထားတာတွေရှိပါတယ်ထွက်ပေါ်နေတဲ့သတင်းတွေအရတော့စင်တာရဲ့ဘဏ္ဍာငွေတွေကိုပြည်တွင်းပြည်ပအနှောင်အဖွဲ့မပါတဲ့ထောက်ပံ့ပံ့ပိုးငွေတွေနဲ့ရပ်တည်ဖို့ရှိပြီးလူမှုစီးပွားရေးလုပ်ငန်းတွေလုတ်ကင်ကရှာဖွေသွားမယ်လို့သတင်းတွေကထွက်ပေါ်နေပါတယ်မေလာထဲမှာအတင်းအဖွဲ့တစ်ခုအနေနဲ့ရပ်တည်သွားဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုချက်ကိုတော့ရယူနိုင်ခြင်းမရှိသေးပါဘူးရှင်
သမရဟောင်းဦးသိန်းစင်ကဖုန်ဖြည့်စင်တာတစ်ခုထူထောင်မဲ့အကြောင်းကိုမှတ်မိခသတင်းပေးပို့ခဲ့တာပါရှင်။အခုတော့ရခိုင်ပြည်နယ်ဘက်ကလေတစင်းမှောက်ခဲ့လို့သေဆုံးသူတွေရှိတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအနောက်ပိုင်းစစ်တွေကံယိုတန်းလှိုင်းထန်တဲ့ပင်လယ်ထဲမှာစင်တက်မော်မွတ်စလင်ဒုက္ခသည်စခန်းကနေဈေးဝယ်ထွက်လာတဲ့လေတစင်းမှောက်ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်22ဦးသေဆုံးသွားတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာစီယုံဆက်သွယ်ရေယုံ UNO ဒီကမှာရှင်UNOCHA ကသတင်းထုတ်ပြန်ပါတယ်အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံအတွင်းမှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့ပဋိပက္ခတွေဖြစ်ပြီးမှတော့ရခိုင်ပြည်နယ်အတွင်းမှာနေအိမ်တွေမီးရှို့ဖျက်ဆီးခံရမှုတွေကြောင့်ဒုက္ခသည်စခန်းတွေဖြစ်ပေါ်ခဲ့ရတာပါဒီထဲမှာစင်တက်မော်လို့ခေါ်တဲ့မွတ်စလင်ဒုက္ခသည်စခန်းဟာအကြီးဆုံးဒုက္ခသည်စခန်းတစ်ခုထဲမှာပါဝင်တာပါအဲ့ဒီထဲကဒုက္ခသည်တွေဟာဈေးဝယ်ထွက်ဖို့အတွက်လှေစီးရင်းနဲ့ကလေးတွေအပါအဝင်လူ20နဲ့မနည်းလှေမောက်သေဆုံးခဲ့ရတယ်ဆိုပြီးစစ်တွေမျိုးကရမရဖတူဖြစ်တဲ့ဦးတန်းထွန်းကအခုလိုပြောပြပါဗျာ
။ဆင်းနမဒုက္ခသည်စခန်းပေါ့ဆင်းနမဒုက္ခသည်စခန်းကသူတို့ဟာခွင့်ပြုချက်မရှိဘဲဟိုစလီနဲ့ဈေးလာဝယ်တာပေါ့တဲချောင်းဘက်ကိုလေမွတ်စလင်ဒုက္ခသည်စခန်းလေအဲ့တော့တဲချောင်းဝင်ဝမှာလှေမြုပ်တယ်လို့တော့ပြောတာပဲပေးဆုံးလာကျွန်တော်ကြားတော့ပေးဆုံးက16ရောက်ရှိရတယ်ဆိုတော့ကျောင်းဆုံးလည်းသိငန်းနားစားတော့မရှိဘူးပြောတာပဲ
ဟုတ်ကဲ့
တော့ဆယ်ကျွန်တော်ကြားတော့3-4ရောက်ပဲကျောင်းဆုံးတယ်လို့ကြားရတယ်အဲ့ဒါအလောင်းရတာပေါ့အလောင်းတွေ့တာပေါ့ထောက်ရတော့သက်ရှင်ရရှိတယ်လीရှင်ရကယ်နိုင်လိုက်တယ်ပေါ့ကမ်းပေါ်ရောက်လာတာပေါ့အဲသူတို့တွေကကျွန်တော်တို့သိရတဲ့လောက်ကလीဒီစင်မဲမော်တို့လူဒုက္ခသည်စခန်းကလူတွေကဈေးပေးကြောင်းဘက်ကိုဈေးလာဝယ်မယ်ဆိုရင်သူဟိုလုံငန်းတက်ဖွဲ့စီတရင်ပို့ခွင့်ပြုချက်နဲ့တွားရတဲ့ဟာရှိရလीတရားဝင်ပေါ့ဒါပေမဲ့ကျွန်တော်တို့အခုကြားတဲ့ဒီစစ်လီကအဲ့ဒီခွင့်ပြုချက်မရှိဘဲကိုယ့်ကိုခိုးထွက်လာကြတာလို့ပြောကြတာပဲအဲကျွန်တော်ကြားမလို့ပြောတော့16ယောက်ကတော့ပြေချာတယ်လို့ရှိပါတယ်ဟုတ်ပါဒီလိုမျိုးဖြစ်တာတော့မကြောက်ဘူးပြအခုပဲကြားရလीဒီလိုမျိုးဖြစ်တော့တခါမှမကြောက်ဘူးပါဘူးတချို့တွေကတော့စစ်တွေဆေးလုံးပို့တာတော့နောက်တက်ကြင်စီပေကန်ပို့တာတော့ကြားတယ်ဒါပေမဲ့အဲ့ဒါတွေကစိတ်ကြီးကြီးမား serious တင်မဟုတ်ဘူးလေ
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာစီယုံဆက်သွယ်ရေးယုံရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဂျက်နက်ဂျက်စင်ရဲ့ထောက်ပြန်ချက်ကိုတော့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာစီယုံဆက်သွယ်ရေးယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ပြဲပေရုံက VOA ကိုခုလိုပြောပြပါတယ
် The 21 dead including 9 children is expected to rise as there are still a number of people unaccounted for. At least 6 injured people received treatment at Sitwe General Hospital and Chekepin health clinic. UN and NGO staff on the ground have provided support in the transport of injured people.
လောလောဆယ်ခန့်မှန်းခြေကလေး6ယောက်အပါအဝင်သေဆုံးသူ12ယောက်ရှိပြီးအခုထက်ထိရှာမတွေ့သေးတဲ့သူဘယ်နှယောက်ရှိမလဲဆိုတာတော့မသိရသေးပါဘူး။ဒဏ်ရာရတဲ့သူ6ယောက်ထက်မနည်းကိုစစ်တွေစေယုံနဲ့တက်ကယ်ပြင်ကျန်းမာရေးဌာနမှစီကူတာပေးနေပါပြီ။ကုလသမဂ္ဂနဲ့ NGO ဝန်ထမ်းတွေကတော့ကျေးဖြစ်ပေါ်တဲ့နေရာတွေကနေဒဏ်ရာရလာတဲ့သူတွေကိုတည်ယူပို့ဆောင်ရင်းနဲ့တက်ကယ်ပြင်ကျန်းမာရေးဌာနကိုလက်ရှိအခြေအနေထက်ပိုပြီးကုသမှုပေးနိုင်စွမ်းရှိအောင်လိုအပ်တဲ့စေဝါးတွေပံ့ပိုးပေးနေပါတယ်ကုလသမဂ္ဂအနေနဲ့သေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူရဲ့အရေးအတွက်အတည်ပြုနိုင်ရေးနဲ့ဒီဖြစ်ပျက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ဒေသခံအာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်နေပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါရခိုင်မျိုးသားပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးတက်ထွန်းအောင်ကတော့ဒီဆုံးတဲ့အရေးအတွက်အတိအကျကိုမသိရသေးဘူးလို့ဆိုပါရယ်
။ဟုတ်ကဲ့ဒီဆုံးတော့ရှိတယ်ဒီဆုံးတော့ပဲနေတယ်တော့ဒီဆုံးတော့ဘယ်လောက်ခံမရှိဘယ်လောက်ပါလဲဆိုတော့ကျွန်တော်တို့လည်းအစီအစဉ်ကိုတိကျမမြင်သေးဘူးလို့။အဲဒုက္ခလေးဆိုတော့မွတ်စလင်ပဲရှိတာပေါ့နော်။ဒီခိုင်မျိုးတွေကတော့ကိုဒေတာကိုနေရတော့အေးဆေးပဲလေ။အဲမြေတန်တို့ကဟိုဘက်မှာသေချောင်းတော့တပိုင်းတော့စစ်တီမျိုးနေတိမစစ်တီအနားမှာရှိတယ်တကယ်ကဲနာမှာပေါ့နော်။အဲအဲစကန်ကိုတို့ကဒီဘက်ကကျွန်တော်တို့ပုံမျိုးနေကန်ဖောက်ကအနောက်ရေးတို့ပါတော့အဖေမဒုက္ခသည်စခန်းကအမေကဝကူလူဆက်ဆက်မှုရှိရတော့ဗော
စင်တက်မော်ဒုက္ခသည်စခန်းကနေကလေးလူကြီး60ကျော်ပါတဲ့လေဟာပေါက်တော်မျိုးစင်တက်မော်ဒုက္ခသည်စခန်းကနေဈေးကိုသွားတဲ့လမ်းမှာနင်းမြုပ်ခဲ့တာဖြစ်ပါတယ်စင်တက်မော်ရွာဟာစစ်တွေမျိုးနဲ့ကိုးမိုင်အကွာမှာရှိပါတယ်အရင်ကတည်းကအဲ့ဒီရွာတွေနဲ့ပေါက်တော်မျိုးကန်နေဟာစစ်တွေမျိုးမှဈေးမှာဈေးလာဝယ်လေးရှိတာပါဒီပြည့်ရက်နဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းနဲ့တကြံရက်ပိတ်ပြီးကလေးကအလုပ်တွေပြန်လည်စတင်နေတဲ့အချိန်ကာလဖြစ်တာကြောင့်မကြာခင်မှာတော့သတင်းထုတ်ပြန်ရေးတွေလုပ်နိုင်မယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်ရှင်
။ရခိုင်ပြည်နယ်ဘက်ကလေတစင်းမောက်ခဲ့လို့တေဆုံးသူတွေရှိတဲ့အကြောင်းကိုမိုက်အေးမှသတင်းပေးပို့ထားတာပါရှင်။အခုတော့အမေရိကန်နိုင်ငံသားရဲ့ဌာနကပေးအပ်တဲ့ဒီ2016ခုနှစ်တက်တစ္ဆလူငယ်ခေါင်းဆောင်စုပေးအပ်ပွဲခန်းအနားအကြောင်းကိုတင်ပြပေးပါမယ်။ အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက2016တက်တစ္ဆလူငယ်ခေါင်းဆောင်ဆု2016 Young Emerging Leaders Award ဆုချီးမြှင့်ခံရတဲ့လူငယ်10ဦးထဲမှာမြန်မာနိုင်ငံကတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးတဦးလည်းပါဝင်ပါတယ်ဆုပေးဝဲအခမ်းအနားကိုဒီကနေ့ပုဒ်ထူးနဲ့အခုဝါရှင်တန်စံတွင်ချိန်မနက်10နာရီကစလို့ကျင်းပနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့အခမ်းအနားမှာကိုယ်တိုင်ရောက်ရှိနေတဲ့ VOA သတင်းတောက်ကိုရဲခေါင်ကိုမြင်းမြန်းကြည့်ပါမယ်ကိုရဲခေါင်ရှင်အခုတွေ့ရတဲ့အခမ်းအနားစတဲ့မြင်ကွင်းအခြေအနေကိုပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါမစ္စတာပေါင်ကြီးအခုချိန်မှာတော့အမေရိကန်နိုင်ငံခြားရေးဌာနရဲ့ဘင်ဂျမင်ဖလင်ကလင်ခံမှာပေါ့နော်အဲ့ဒီထဲမှာဒီဆုပေးဝဲအခမ်းအနားကိုကျင်းပနေတာပါအခုဆိုလို့ရှိရင်အမေရိကန်ပညာရေးနဲ့ယဉ်ကျေးမှုရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒေးဗန်ရိုင်ကကြိုဆိုနှုတ်ခွန်းဆက်မိန့်ခွန်းပြောနေပါတယ်။ပြီးလို့ရှိရင်တော့အမေရိကန်လက်ထောက်ဒုတိယနိုင်ငံသားရေးဝန်ကြီးရစ်ချတ်စတန်ဂျယ်ကနေပြီးတော့အမှားစကားပြောကြမှာဖြစ်ပါတယ်။ပြီးရင်တော့ဆူချီမြင့်ပွဲခန္ဓာဆက်လက်ပြီးကျင်းပမှာဖြစ်ပါတယ်
။ဆိုတော့အခုပေးအပ်တဲ့ဆုဟာဘလို့သဘောသဘာဝရှိပြီးတော့ဘသူတွေကိုရွေးချယ်ပေးအပ်တာလဲရှင
်။ဟုတ်ကဲ့အခုပေးအပ်နေတဲ့ဆုကတော့ကဘာတပွားမှာပေါ့နော်လူမှုရေးဆိုင်ရာအပြောင်းလဲတွေအပြုသဘောဆောင်တဲ့အပြောင်းလဲတွေဖြစ်အောင်တွန်းအားအထုတ်ခဲ့တဲ့ကဘာတပွားကလူငယ်ကောင်းဆောင်တွေကိုရွေးချယ်ပြီးနှစ်စဉ်ပေးအပ်သွားမယ်ဆုဖြစ်ပါတယ်ဒီနှစ်ကတော့ပထမဦးဆုံးကြိမ်ဖြစ်ပြီးတော့ကဘာနိုင်ငံအသီးသီးကမတူညီတဲ့လူမျိုးဘာသာနဲ့ background အနောက်ကျောင်းနောက်ခံမတူညီတဲ့လူငယ်ဆယ်ဦးဒီနှစ်ပေးအပ်ခဲ့ပါတယ်ဒီထဲမှာဆိုလို့ရှိရင်တော့ထိခိုက်လွယ်တဲ့အခြေအနေရှိတဲ့လူငယ်တွေအတွက်အပြောင်းလဲဖြစ်အောင်ပိုကောင်းတဲ့အခြေအနေဖြစ်လာအောင်ကြိုးစားနေတဲ့သူတွေဘာသာလူမျိုးမတူတဲ့အုပ်စုတွေကြားမှာချစ်ချင်ရင်းနှီးမှုရလာအောင် interfaith dialogue ပေါ့နော်အဲ့ဒီကြိုးမားအားထုတ်နေတဲ့သူတွေနောက် democracy အပြောင်းလဲဖြစ်နေတဲ့နိုင်ငံတွေမှာချောမွေ့တဲ့အပြောင်းလဲဖြစ်အောင်ပေါ့ကြိုးမားအားထုတ်နေတဲ့လူငယ်တွေအဲ့ဒီလူမျိုးလူငယ်လှုပ်ဆောင်နေတဲ့လူငယ်မျိုးမျိုးပါဝင်ပါတယ်အဲ့ထဲကမှတဦးကတော့မြန်မာနိုင်ငံကလူငယ်ကောင်းဆောင်တဦးဖြစ်တဲ့အမတ်တင်စာရှင်လက်ကြီးပါဝင်ပါတယ်။သူနဲ့ပတ်သက်လို့မေးမြန်းတဲ့အခါမှာတော့မတ်တင်စာရှင်လက်ကြီးကအခုလိုပဲပြောပြခဲ့ပါတယ်
။ဒီဆုရတဲ့အခါမှာကျွန်မအနေနဲ့ဝမ်းသာတာကလှုပ်ရှားမှုပေါ့နော်။အခက်ခဲကြီးကြတဲ့လှုပ်ခဲရတွေလည်းရှိရယ်။မစုံမနစ်နဲ့စတိုက်စင်ခေါ်မှုတွေကြားလှုပ်ခဲရတွေရှိရယ်။ဒါတွေကိုအတိအမှတ်ပြုခံရတဲ့အတွက်ကြောင့်မလို့ American ပြည်ထောင်စုဒီလိုမျိုးဆုကိုရှင်းပြပေးရတဲ့အတွက်အများကြီးဝမ်းသာတယ်။ကျေးဇူးတင်တယ်။အချိန်ထဲမှာလည်းအခု American ပြည်ထောင်စုမှာကျွန်တော်လာပြီးတော့ဆုရတဲ့လူငယ်အချင်းချင်းဆွေးနွေးမှုတွေလုပ်ရတယ်။နောက်အသိပညာတွေဖလှယ်ရတဲ့အခါမှာကိုယ်နဲ့တက်တူဝယ်သူတွေကအခြားလူငယ်တွေကသူတို့နိုင်ငံတွေမှာရောဘလို့အခက်ခဲတွေကြားတဲ့ရုံးလှုပ်ရှားမှုတွေလုပ်ကြတယ်လေဆိုရယ်အဓိကကစိတ်ခွန်အားရပါတယ်။ဒီစိတ်ခွန်အားတွေကကျွန်မတို့အများကြီးရှေ့လှုပ်ရှားမှုတွေလုပ်ဖို့အတွက်တွန်းအားတွေပေးတယ်။ဒါအပြင်လူငယ်တွေနဲ့သက်ဆိုင်တဲ့ပူးပေါင်းလှုပ်ဆောင်မှုတွေဒါတွေကလည်းဒီ American ပြည်တော်စုမှာရှိနေတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်မှုတွေရခဲ့တယ်။နောက်ဒီ American လွှတ်တော်တွေလည်းတွားရောက်လေ့လာပြီးတော့သူတို့ CEO နဲ့အကြံပြုအားတွေလည်းလုပ်ခဲ့ရတယ်။ဆိုတော့ဒါတွေကနောက်ပိုင်းနေလူငယ်တွေရဲ့ပါဝင်မှုမြန်မာနိုင်ငံကလူငယ်တွေကိုလည်းဒီနိုင်ငံတကာဆင်မြင့်မှာထပ်မံတွေ့ရှိရဖို့အတွက်ကိုခွင့်လန်းကောင်းတွေဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
်။ဒါကတော့မတ်တင်စာရှုလက်ကြီးကပြောပြသွားတာဖြစ်ပါတယ်ခင်ဗျာ
။အခုခန်းနာကိုတက်ရောက်လာသူဘယ်လောက်ရှိပြီးတော့ဒီနောက်ဆုံးတွေ့ရတဲ့အခြေအနေလေးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ဒီနေ့အခမ်းအနားမှာတော့စုပေါင်းလူ150လောက်တက်ရောက်ကြပါတယ်။ဒီထဲမှာဒီအမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတွေဖိတ်ကြားထားတဲ့အမေရိကန်လူငယ်တွေတခြားလူငယ်ကောင်းဆောင်တွေလည်းဒီနေ့အခုစုရွေးချယ်ခံထားတဲ့လူငယ်တွေလည်းပါဝင်ပါတယ်။နောက်နိုင်ငံကောင်းဆောင်တွေကဆိုရင်တော့အာဖဂန်နစ္စတန်နိုင်ငံသမ္မတဂျော်ဂျီယာသမ္မတနဲ့မော်လ်တာနိုင်ငံကသမ္မတတွေလည်းတက်ရောက်တာတွေ့ရပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရေးဌာနကပေးအပ်တဲ့2016ခုနှစ်တက်တစ္ဆလူငယ်ကောင်းဆောင်စုပေးအပ်ပွဲအခမ်းအနားမှာရောက်နေတဲ့ကိုရဲခေါင်ပြောပြပေးခဲ့တာပါရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ဗဟိုစာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က1239382554ကိုခေါ်ဆိုနိုင်ပါတယ်။ကျမတို့ရဲ့ fax နံပါတ်ကတော့1239382555ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ည9:00နာရီကနေ10:00နာရီထိထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြန်မာရေးသုံးသပ်ချက်အပြင်မြန်မာတခွင်အစီအစဉ်မှာတော့
ဒီကပံ့ပိုးမဲ့သူလူတွေနိုင်ငံတော်ပိုင်းအနေနဲ့ဒါတကယ်ကိုဒါ planning ချပြီးတော့ပံ့ပိုးပေးမလားယဉ်ကျေးမှုဝန်ကြီးဌာနတို့ကနေမူဝါဒတွေနဲ့ပံ့ပိုး
ပေးမြန်မာရုပ်သေးလောကကဥခင်မောင်ထွေးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုအရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့အတာတကြံနှစ်သက်ကူးကာလအတွင်းမီဒီယာတွေပေါ်မှာလှုပ်ရှားသွားခဲ့တဲ့သတင်းတချို့နဲ့နှစ်သက်ကူးမှာရန်ကုန်တိုင်းဝန်ကြီးချုပ်ကကရင်လူငယ်လေးတွေကကြတော့ကြတဲ့ကိစ္စ Facebook နဲ့သတင်းကြော်ငြာတွေမှာဖော်ပြခဲ့ပြီးနောက်ဆက်တွဲသတင်းကရဲ့ဒီနှစ်ပိုလီစက်စုချီးမြှင့်ခံရတဲ့အထက်မှာမြန်မာနိုင်ငံကကချင်တိုင်းရင်းသူတည်င်းတောက်ပါဝင်တဲ့အကြောင်းအစိုးရရဲ့နစ်ဆန်တရက်နဲ့လူငိမ့်ချမ်းသာခွင့်စတဲ့ကိစ္စတွေကိုတင်ပြပေးသွားမှာပါ။မန်အိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုညင်တင်ဆက်ထားပါရရှင်။
ခုနှစ်နှစ်တကူအတားအယဉ်တွင်ရေကစားတဲ့ပုံရိပ်တချို့မှာဝစ်စားစင်မှုတွေကအရင်ရင်နှစ်တွေကထက်တိတိတသားရင်ကျေးတိမ်မွေ့သွားတာကိုတွေ့ရပြီးအဓိကခေစားနေတဲ့လူမှုကွန်ရက်မီဒီယာတွေပေါ်မှာဆိုရင်မော်ဒယ်တရုတ်ဆောင်အေးမြတ်သူရဲ့မြန်မာဆန်းဆန်းရေပက်ကစားတဲ့ပုံရိပ်တချို့ကိုလူအများကစိတ်ဝင်စားတတိပြုမိကြတယ်လို့ချီးကျူးတာကိုခံခဲ့ရပါတယ်။ဒါ့အပြင်ဒီနှစ်တကြံတွင်မတော်တဆထိခိုက်တိုက်ဆုံမှုစင်းကလည်းအရင်နှစ်တွေကထက်တိတိတသားရော့ကျသွားပြီးတကြံကာလရဲတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးဆောင်ရွက်ပေးတာတွေအကူအညီပေးတာတွေပြည်သူလူထုနဲ့စီးပင်းတရားဝန်ထမ်းတွေကလည်းစီရနာအပြည့်နဲ့တာဝန်ယူတန်ရှင်းပေးနေတဲ့ပုံရိပ်တွေကဆိုရှယ်မီဒီယာတွေပေါ်မှာအထူးပြန့်နှံ့လာခဲ့ပြီးပြည်သူလူထုရဲ့နှစ်ထောင်အရာကျေနပ်မှုရရှိခဲ့တဲ့အကြောင်းမီဒီယာတွေပေါ်မှာထူးထူးခြားခြားမြင်တွေ့ခဲ့ရပါတယ်။တကြံပြီးပထမဦးဆုံးလူထုကြားမှာလှုပ်ရှားသွားတဲ့သတင်းတစ်ပုဒ်ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကိုကရင်ရိုးရာဝတ်စုံဝတ်ဆင်ထားတဲ့လူငယ်လေးတွေကကြော်နေတဲ့ပုံကိုဝင်းကြီးချုပ်ရဲ့ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာဖော်ပြခဲ့တာပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မူမခအွန်လိုင်းမှာဖော်ပြထားတဲ့ကိုငင်းချမ်းအေးရဲ့လူချင်းချင်းကြော်ချင်းကင်းရှင်းကြပါစေဆိုတဲ့ဆောင်းပါးကိုဒလေးဒီတရင်ကြာနယ်ကဖော်ပြခဲ့ပြီးမှရန်ကုန်တိုင်းဒေသကြီးအစိုးရရဲ့ကရင်ရေးရာဝင်းကြီးကတရင်စာရှင်းလင်းပွဲပြုလုပ်ကပြည်စင်ကိုရှင်းပြခဲ့ပြီးတဲ့နောက်တိုင်းနာအချင်းချင်းကြားမှာသဘောထားအထင်မြင်လွဲမှားအောင်ပြုလုပ်ခြင်းဖြစ်တယ်ဆိုတဲ့အတွက်ဆောင်မနဲ့ပတ်သက်လို့ပြန်မတောင်းပန်ရင်တရားစွဲမယ်လို့ပြောဆိုခဲ့ပါတယ်။ဒီဆောင်မနဲ့ပတ်သက်ပြီးတော့အစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ဆိုရှယ်မီဒီယာတွေပေါ်မှာပြန့်နှံ့ခဲ့တယ်လို့ဝေဖန်သူတွေလည်းရှိခဲ့ပါတယ်။ဆောင်မရေးသားခဲ့သူကိုငင်းချမ်းအေးကတော့ကရင်ရေးရာဝန်ကြီးနဲ့ဒီပွဲကိုစီစဉ်သူဆရာတော်တို့ကိုတွေ့ဆုံပြီးတော့သူ့ရဲ့အမြင်ကိုရှင်းပြခဲ့တယ်လို့ဆိုပါတယ
်။အရင်ကလည်းကျွန်တော်ဒီအကြောင်းအရာတွေခဏခဏရေးခဲ့ဘူးတယ်ပေါ့။အတိတ်ကတော့ဆိုရဖွဲ့စည်းဟာဒီမှာလူမျိုးအခုလောက်ချီပြီးရှခိုးရှခိုးရက်ကလေးကိုပြောင်းဆိုတဲ့ရည်ရွယ်ချက်ကအတိတ်ကပါပဲအဲဒါပေမဲ့ဖြစ်ချင်တော့ကြတော့အဲတစ်ဖက်ပေါ့ကတော့တဲ့ကတော့ဘူးစီစဉ်တဲ့ဇာတော်တွေအဲသူတို့ရဲ့ဒေတာကန်ကရင်လူမျိုးတွေကအဲသူတို့ကအဲ့လိုအမြင်နဲ့မဟုတ်ပါဘူးဆိုပြီးတော့အဲ့လိုဖြစ်သွားပြီးတော့အမြင်အမြင်ပေါက်ပေရာဖြစ်သွားတယ်ပေါ့သူတို့ဘက်မှလည်းဖြစ်တယ်အဲ့တွက်လည်းကျွန်တော်လည်းစိတ်မကောင်းပါဘူးအဲ့တွက်ကျွန်တော်ဆရာတော်နဲ့လည်းတွေ့ပြီးပါပြီဆရာတော်တွေ့ပြီးသူတို့ဆရာတော်ပြောတဲ့သုံးမဩဝါဒတွေပဲခံယူပြီးတော့ကျွန်တော်သူရဲ့ခံစားချက်ကိုလည်းနားလည်ပါတယ်။ဟိုတရားရှင်လည်းမပြောခဲ့တဲ့ဟာတွေတချို့တရားစွဲမယ်လို့ပြောခဲ့တဲ့ဟာတွေတချို့တက်ကတော့ကျွန်တော်စိတ်မကောင်းဘူး။သူတို့တုံ့ပြန်မှုငါဟိုအရင်ပုံစံမျိုးတွေဖြစ်နေတဲ့အတွက်စိတ်မကောင်းဘူး။ဒါပေမဲ့ပြည့်နေစကားပြောပြီးသူရှင်းပြတယ်ပေါ့။သူကအခက်ခဲတွေအဲကရင်လူမျိုးတွေတက်ကဘယ်လိုမျိုးခိတ်စိတ်ခံစားမှုဖြစ်ပေါ်တယ်ပေါ့။အတိတ်ကတော့ဒီတပ်ပုံမဲ့ကျွန်တော်စာကိုအသုံးချပြီးတော့သူတို့အချင်းချင်းပြန်ပြီးတော့တွေးခွဲသလိုတွေပြောကြတယ်ပေါ့။အဲ့တော့ကရင်ကလည်းချစ်ခွာလေမနောကျွန်တော်ရဲ့ဆောင်းပေါ်မှာအဲ့ဒါကြီးမပါဘူးအရင်လူမျိုးဆိုတော့မပါပါဘူ
းနောက်ထပ်နှစ်တစ်မှာမင်္ဂလာသတင်းတစ်ခုကတော့အရင်နှစ်က အင်ဒိုနီးရှားမှာလူကုန်ကူးငါးဖမ်းတဲ့ကိစ္စနဲ့ပတ်သက်လို့ရေးသားဖော်ပြခဲ့တဲ့ AP သတင်းဆောင်မတစ်ပုဒ်ပူလီဇာစုရရှိခဲ့ပါတယ်။အဲ့ဒီစုထဲမှာပါဝင်ရေးသားခဲ့တဲ့သတင်းတောက်၄ယောက်ထဲမှာကချင်တိုင်းရင်းသူအက်စတာထုဆန်ပါဝင်ခဲ့တာကြောင့်သူမဟာမြန်မာနိုင်ငံသားတွေကပထမဦးဆုံးပူလီဇာစုရရှိတဲ့သတင်းသမားဖြစ်တဲ့အတွက်ဂုံယူဝမ်းသာစရာသတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။နောက်ဆုံးအနေနဲ့ဒီနှစ်တစ်မင်္ဂလာသတင်းနေထဲမှာအစိုးရရဲ့နှစ်ဆန်းတည်းနေ့လူငင်းချမ်းသာခွင့်အမိန့်နဲ့နိုင်ကျင်83ယောက်လူငင်းချမ်းသာခွင့်ပေးခဲ့တာဖြစ်ပါတယ်။ဒီလှုပ်ပေးခဲ့တဲ့အထက်မှာသတင်းသမား9ယောက်လည်းပါဝင်ခဲ့ပါတယ်။လွတ်မြောက်လာသူတွေကထင်ရှားတက်ကြွတဲ့လှုပ်ရှားသူတူဖြစ်တဲ့ဒေါ်နော်အောင်လာကတော့အကောင်းမြင်သဘောနဲ့အခုလိုကြိုးစိုးစကားပြောကြားခဲ့ပါတယ
်။ဟုတ်အခုလက်ရှိပေါ်တော့ဒီနိုင်ငံကြီးကလို့တဲ့ပုံမှာတော့အားလုံးကလည်းကြိုးတယ်။အဲပြည်သူတွေလူချင်းနဲ့အဲပထမဆုံးလူချင်းနဲ့လူပြည်သူညော်နေတဲ့အချိန်ကိုစွာသေးတယ်ကဆောင်ပြည့်လူမြင်ပါလေ။အဲအားလုံးနဲ့ကြိုးတယ်ဒီလက်ဝန်းတာပါတယ်။အဲ now လက်ရှိပေါ်တော့ဒီခြေနေမှာပေါ့အဲစွာသေးတယ်နန်းလုံးမဲ့လူတွေကတော့ဒီလိုချင်းအကြောင်းလေးတကယ်လူပေးဟိုလူအပ်တယ်ပေါ့နော်။ကျမ်းမူတာအစောအတိအဲဆောင်ရွက်နိုင်မလို့အတူရေးချပါတယ်
။ဒီတစ်ပတ်မှာတော့နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့နှစ်တက်မင်ကုန်းစကားအနောက်ရိုးမကရခိုင်တပ် AA နဲ့တမ်မတော်လူကြားတိုက်ပွဲဖြစ်ပွားပြီးတော့အကြဆုံးတင်းနေနေတဲ့ Richard Scale ခုနှစ်ပတ်ဝန်းကျင်လွတ်ခတ်သွားတဲ့အင်အားပြင်းမြင်းကလင်းတင်းနေကိုမီဒီယာတွေပေါ်မှာဦးစားပေးပြီးတော့ဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညှိကုံးချိုးလိုက်ရပါမယ်
မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနှာစင်ခဲ့ရတာပါရှင်။အခုဆက်လက်ပြီးတော့ဦးကျော်စန်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့မြစ်စုံကိစ္စအမေရိကန်ဘာလုပ်နိုင်မလဲဆိုပြီးဆွေးနွေးထားတာပါ။အမေရိကန်တို့မြန်မာနိုင်ငံမှာလှုပ်ဆောင်နေတာတွေဟာတရုတ်ကိုထိန်းချုပ်ဖို့မဟုတ်ဘူး။ဒါပေမဲ့ဒေတာအတွင်းတရုတ်တို့ရဲ့ဗိုလ်ကျစိုးမိုးမှုကိုစန့်ကျင်တယ်လို့အမေရိကန်ပါမောက်ခါဒေးဗစ်စတင်ဘတ်ကဆိုပါတယ်။မြေဆုံကိစ္စကိုလည်းမြန်မာပြည်သူတွေရဲ့ဆန္ဒအတိုင်းဖြစ်ဖို့လိုလားတယ်လို့ဆိုပါတယ်။ပါမောက်ခဒေးဗစ်စတန်ဘတ်နဲ့ဦးကျော်စန်သာတို့ရဲ့ဆွေးနွေးသုံးသပ်ထားတာကိုနှာစင်နိုင်ပါပြီရှင
်။ပါမောက်ခစတန်ဘတ်ခင်ဗျာမြန်မာနိုင်ငံမှာမြေဆုံကိစ္စပြန်လည်ဆက်တင်မလားဆိုတာအရေးကြီးတဲ့ကိစ္စတရားဖြစ်နေပါတယ်။ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်အစိုးရဘယ်လိုသဘောထားရှိတယ်လဲဆိုတာကိုတရုတ်ရဲ့အကျွမ်းကျင်သူတယောက်ကိုမေးခဲ့ပါတယ်။မြန်မာပြည်သူတွေရဲ့သဘောထားမြန်မာပြည်ကကျွမ်းကျင်သူတွေရဲ့သဘောထားကိုကျွန်တော်မေးခဲ့ပါရယ်အခုတော့အမေရိကန်အစိုးရရဲ့သဘောထားကိုသိကျင်ပါရယ်တကယ်လို့တရုတ်နိုင်ငံကမြန်မာနိုင်ငံမှာတက်လာခါစနေသားကြမဖြစ်သေးဘူးလို့ပြောရမယ်အစိုးရစစ်ကိုတရုတ်ကအနိုင်ကျင့်ပြီးတော့မြေဆုံကိစ္စကိုတိဆောက်ရမယ်လို့အတင်းကျလုပ်လိုက်ရင်အမေရိကန်ကဘယ်လိုသဘောထားမှာခင်ဗျာ
Well you have to understand I am not in the US government and I have no access to classified material from the US government
ကျွန်တော်အမေရိကန်အစိုးရထဲမှာမပါဝင်ပါဘူးအမေရိကန်အစိုးရရဲ့ကန့်သက်အထောက်အထားတွေကိုလည်းမသိရှိနိုင်ဘူးဆိုတာကိုသိထားစေချင်ပါတယ်ဒါပေမဲ့အမေရိကန်အစိုးရအနေနဲ့ဘာတွေလုပ်ချင်လုပ်တယ်ထင်တာကိုပြောပြပါမယ်နံပါတ်1မြန်မာပြည်မှာတည်ဆောက်နေတဲ့ရေကာတာမှန်သမျှတဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီရမယ်ဒါဟာတိတ်ပြီးတော့ရေးကြည့်ပါတယ်မြစ်ဆုံရေကာတာကမကိုက်ညီဘူးလို့တချို့ကဆိုကြပါတယ်တရုတ်တို့ကဒီလိုတဘာဝပတ်ဝန်းကျင်နဲ့လူမှုရေးထိခိုက်မှုတွေကိုစနစ်တကျမလေ့လာမသုံးသပ်ဘဲဒီစီမံကိန်းကိုအစောတလျင်အတည်ပြုခဲ့တာလို့ဆိုကြပါတယ်နံပါတ်1မြစ်ဆုံရေကာတာကိစ္စကိုမြန်မာအစိုးရကသဘောတူခဲ့တာပါဦးသိန်းစိန်ကသူ့ရဲ့တမရတက်တန်းအတွက်ဒါရက်ဆိုင်ထားခဲ့တာပါအခုအစိုးရတွေတက်လာပါပြီမြန်မာပြည်သူတွေကအဆုံးဖြတ်ပေးရမယ့်ကိစ္စပါနံပါတ်3တရုတ်နဲ့မြန်မာတို့တဘောပေါက်ထားရမှာကမြန်မာနိုင်ငံမှာအမေရိကန်လှုပ်ဆောင်နေတာတွေကတရုတ်နိုင်ငံကိုထိန်းချုပ်ဖို့မဟုတ်ဘူးဆိုတာဖြစ်ပါတယ်မြန်မာပြည်မှာအမေရိကန်ဂျပန်တောင်ကိုရီးယားတို့လှုပ်သမျှသူတို့ကိုပိတ်ဆို့ဖို့လုပ်နေတာကြီးပဲလို့တရုတ်ကထင်နေပါတယ်ဒါဟာမဟုတ်ပါဘူးဒီလိုမဟုတ်ဘူးဆိုတာအမေရိကန်ကလည်းတရုတ်တို့ကိုနားလေစေချင်ပါလိမ့်မယ်ခင်ဗျားပြောသလိုမြန်မာပြည်သူတွေကဒီစီမံကိန်းကိုမကြိုက်ဘူးဆိုတော့ဒါကိုတရုတ်ဘက်ကလက်ခံရမှာပါသူတို့ကုန်ကြထားပြီးသမျှကိုမြန်မာဘက်ကပြန်ပြီးတော့ပေးရောဖို့ရှိပါတယ
်မြန်မာပြည်ပေါ်တရုတ်ဩဇာလွှမ်းမိုးမှုမြင်မာလာရတာဟာအဓိကကအမေရိကန်ဥဆောင်တဲ့နိုင်ငံတကာအတိုင်းအမာပစ်ပယ်ထားရလို့ဖြစ်ပါတယ်အခုတရုတ်စက်ကွင်းတွေကဗမာပြည်ကိုလွတ်မြောက်အောင်လွတ်ဖို့အမေရိကန်မှာဒါ moral obligation ပေါ့ခင်ဗျာအစီတရားအရာတာဝန်ရှိရလို့မထင်ဘူးလားခင်ဗျာ
United States has a I think a moral position that each country should determine its government
American ပြည်တော်စုအနေနဲ့ moral position အတီတရားရရည်တည်ချက်ရှိပါတယ်အဲ့ဒါကတော့နိုင်ငံတိုင်းမှာအစိုးရတွေဟာပြည်သူလူထုဆန္ဒနဲ့အညီဖြစ်စေရမယ်နောက်တစ်ခုက1948တုန်းကမြန်မာနိုင်ငံကို American ပါလက်မှတ်ရေးထိုးခဲ့ကြတဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရင်ကြေညာစာတမ်းကိုလိုက်နာကြဖို့ဖြစ်ပါတယ်ဒီအချက်တွေရတော့ American အနေနဲ့ကြိုးစားရမယ်တာဝန်ရှိပါတယ်ဒါပေမဲ့ဝင်ဆက်ပိုင်ခွင့်တော့မရှိပါဘူးတရုတ်ဟာအစဉ်လာအားဖြင့်အရှိတောင်အာရှကုန်းတွင်းဒေသကိုသူတို့ရဲ့ဩဇာလွှမ်းမိုးခံနယ်မြေ Sphere of Influence လို့သတ်မှတ်ထားခဲ့ပါတယ်ဒါဟာအယူဆဟောင်းတစ်ရပ်ပါဒီကနေ့ကျွန်တော်တို့လက်မခံနိုင်ပါဘူးအခုတနိုင်ငံနဲ့တနိုင်ငံနိုင်ငံရေးစည်းဝေးရေးရဆက်ဆံမှုတွေရှိလာပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံသားရေးဝါဒဟာလွတ်လပ်ရေးရာတုံးစာစပြီးဘဲမလက်ရေးဝါဒဖြစ်ပါတယ်ဘဲအုပ်စုပြိုင်ဆိုင်မှုကိုမှဝင်မပါခဲ့ပါဘူးဒါကြောင့်လဲ1961ကနေ81ခုနှစ်ထိဦးတန်ကုလသမဂ္ဂတွေ့မှုချုပ်ဖြစ်ခဲ့တာပါ
သူဆိုလိုတာကတရုတ်တွေကအခုအခါမှာတော့မြန်မာနိုင်ငံကို sphere of influence ဩဇာခံနယ်မြေလို့မသတ်မှတ်တော့ဘူးဆိုတဲ့သဘောပေါ့အဲ့လိုပြောချင်တာလားခင်ဗျာ
I said normal in the old days
အရင်ခေတ်တွေကပုံမှန်သဘောတရားလို့ဆိုတာပ
ါဒါပေမဲ့အခုမြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ဒီကိစ္စတွေကိုဆွေးနွေးရတဲ့အခါတွေမှာတရုတ်ကသူတို့တနိုင်ငံတည်းပဲပါဝင်ဖို့တောင်းဆိုရဲကုလသမဂ္ဂနဲ့လွှဲရင်ပေါ့လေတခြားအမေရိကန်ပါဝင်ကျန်းနိုင်ငံတွေကိုပါဝင်ခွင့်မပေးဘူးမဟုတ်လားခင်ဗျာ
Well, I think what you have to understand, which I understand, is that China has a foreign policy.
You know, these are the people who are not aware of the fact that the U.S. government is not aware of the fact that the U.S. government is not aware of the fact that the U.S. government is not aware of the fact that the U.S. government is not aware of the fact that the U.S. government is not aware of the fact that the U.S. government is not aware of the fact that the U.S. government is not aware of the fact that the U.S. government is not aware of the fact that the U.S. government နံပါတ်5နဲ့အရေးကြီးဆုံးကိစ္စကတော့တရုတ်နယ်စပ်မှာအမေရိကန်မရှိစေရဆိုတာပဲဖြစ်ပါတယ်။ကိုရီးယားစစ်ပွဲတုန်းကလည်းဒါတွေတွေ့ခဲ့ရပါတယ်။2012ခုနှစ်တုန်းကအမေရိကန်တာမတ်ကြီးဒက်ရစ်မစ်ရှယ်မြေကြီးနားကိုတွားတုန်းကလည်းဒီသဘောမြင်ခဲ့ရပါတယ်။နောက်တစ်အရေးကြီးတဲ့အချက်တစ်ခုကဒီနယ်စပ်ကလူတွေကချင်းတို့ဝါတို့ရှမ်းတို့ဆိုတာယူနန်နယ်ထဲမှာလည်းရှိနေကြပါတယ်။ဒီနယ်နိမိတ်ဟာလူမျိုးရေးရခွဲထားတဲ့ ethnic border မဟုတ်ပါဘူး။နိုင်ငံရေးရခွဲထားတဲ့ political border ဖြစ်ပါတယ်။နှစ်ဖက်လူမျိုးချင်းချင်းလက်နဲ့အပါဝင်နှီးမျိုးစုံနဲ့တရားဝင်ကောတရားမဝင်ပါဆက်သွယ်မှုတွေရှိနေတာပါတရုတ်တို့ဘက်ကကင်တွေရခက်ပါတယ
်တချို့ကလည်းတရုတ်ဟာနေဆက်ကတိုင်းရင်းသားသဘုံတွေကိုနောက်ွယ်ကကြိုးကင်ပြီးတော့မြန်မာနိုင်ငံအပေါ်အလျှော့တင်လှုပ်ဖို့ဈေးစစ်ဖို့ထိန်းထားတယ်လို့သုံးသပ်ကြပါတယ်ခင်ဗျာ
No there are when we talk about China we have to talk about two things at least two things One is the attitude of Beijing, the Chinese government.
ပြောဆိုတဲ့နေရာမှာအ ਨੇ စုံနှစ်မျိုးတော့ခွဲခြားဖို့လိုပါတယ်။ပြောဆိုရရဲ့သဘောထားနဲ့ယူနန်အစိုးရရဲ့သဘောထားပါ။ယူနန်ဟာပေကျင်းမှာရှိတဲ့တရုတ်အစိုးရရဲ့သဘောထားကိုဆန့်ကျင်မှာမဟုတ်ပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ယူနန်အတွက်တရားအကျိုးစီးပွားတရားစိတ်ဝင်စားစရာတွေရှိပါတယ်။ကုံတွယ်စီးပွားအကျိုးမြတ်ပါ။ယူနန်ရဲ့ထုတ်ကုန်တွေဟာအဓိကမြန်မာပြည်ပေါ်မှာမှီခိုးနေပါတယ်။ဝဒေတာမှာယူနန်ရဲ့စီးပွားရေးကအများကြီးပါကျောက်စိမ့်တစ်စတဲ့တရားဝင်ရောတရားမဝင်မှာလုပ်ငန်းတွေလုပ်နေကြပါတယ်။တဘုံတွေမှာလည်းတချို့စစ်ဖြစ်နေခဲ့ရင်သူတို့အတွက်စီးပွားဖြစ်ပါတယ်။တချို့ကလည်းစစ်မဖြစ်ချင်ပါဘူး။ဒါကြောင့်အမြဲတမ်းမှန်ကန်တဲ့အဆုံးဖြတ်ပေးဖို့ဆိုတာတိတ်ပြီးတော့ခက်ခဲပါတယ်
။စိုးစောကပြောခဲ့တဲ့အထက်မှာ American ရဲ့မြန်မာနိုင်ငံဆိုင် policy ဟာတရုတ်နိုင်ငံကိုထိန်းချုပ်ဖို့မဟုတ်ဘူးလို့ဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်တို့ကဒီလိုပဲထင်နေကြတာပါ။အိန္ဒိယဟာအကြောင်းမဟုတ်ဘူးအမေရိကန်ဟာသူတို့ကိုထိန်းချုပ်ဖို့ကြိုးစားနေတယ်ယူဆထားကြတာပါဒါ perception ပေါ့ခင်ဗျာဒီလို perception မျိုးရှိနေတာကိုအမေရိကန်ကဘယ်လိုကင်တွယ်မလဲခင်ဗျာဒီတော့
That's a very difficult problem I agree that that is the Chinese perception The point is that United States policy
ဒါဟာတိတ်ကက်ခဲ့တဲ့ပြဿနာပါတရုတ်ဘက်ကဒီလိုယူဆချက်ရှိတယ်ဆိုတာကိုကျွန်တော်သဘောတူပါတယ်အမေရိကန်ပြည်တော်စုရဲ့အရှိအာရှရေးရာမူဝါဒဟာနှစ်ပေါင်း150လုံးလုံးတသမတ်တည်းရှိလာခဲ့တယ်လို့ကျွန်တော်သုံးသပ်ပါတယ်။အဲ့ဒါကတော့အာရှဒေသအတွင်းဘလို့ဘူကျစိုးမိုးမှုမျိုးကိုမှမပေါ်ပေါက်လာစေဖို့အရေးပဲဖြစ်ပါတယ်။19ရာစုနှစ်တုန်းကတရုတ်ပေါ်အမေရိကန်ရဲ့တကားဖွင့်ဝါဒဟာတရုတ်ဈေးကွက်ပေါ်ဥရောပနိုင်ငံတွေထိန်းချုပ်မှုကိုကာကွယ်ဖို့အတွက်ဖြစ်ပါတယ်။1922-23ကဝါရှင်တန်ရေတပ်မူဝါဒဟာဒေတာရင်းမှာဂျပန်ရေတပ်အင်အားကြီးနိုင်ငံမဖြစ်လာရအောင်ဟန်တားတာပါဒုတိယကမ္ဘာစစ်ဟာအရှေ့အာရှဂျပန်ကြီးစိုးရေးကိုတိုက်ဖြတ်တာပါကိုရီးယားစစ်ပွဲဗီယက်နမ်စစ်ပွဲတို့ဟာဒေတာရင်းမှာကွန်မြူနစ်ပြန့်နှံ့ကြီးစိုးရေးကိုဟန်တားတာဖြစ်ပြီးတော့စီးအေးကာလစောစောပိုင်း အာရှတလွှားအမေရိကန်အထောက်ပံ့တွေကလည်းကွန်မြူနစ်တပုံထမှုကျူးကျော်မှုတွေကိုတားဆီးရေးပဲဖြစ်ပါတယ်ဆိုတော့အရှေ့အာရှမှာတရုတ်ဗိုလ်ချစူးမိုးကြီးကိုကျွန်တော်တို့မကြိုက်ပါဘူးအမေရိကန်မကြိုက်ပါဘူးတီးဝါရေးရအမေရိကန်တိုးတက်ထွန်းကားတယ်လို့တရုတ်နိုင်ငံကလည်းတိုးတက်ထွန်းကားစေချင်ပါတယ်တခြားနိုင်ငံတွေကလည်းအောင်မြင်စေချင်ပါတယ်တနည်းပြောရရင်အရှေ့အာရှဒေသအတွင်းမှာအင်အားချိန်ဝင်ရှာညီမျှရေးကိုလိုလားပါတယ
်နောက်ဆုံးအနေနဲ့မြစ်ဆုံကိစ္စကိုပြန်ကောက်ပြရစီခင်ဗျာမြစ်ဆုံကိစ္စအတွက်အမေရိကန်ကရက်တီကျက်သုံးခုရှိတယ်သဘာဝပတ်ဝန်းကျင်နိုင်ငံတကာဆန္ဒကိုက်ရမယ်လူမှုရေးအခြေအနေနိုင်ငံတကာဆန္ဒကိုက်ရမယ်မြန်မာပြည်သူရဲ့ဆန္ဒအတိုင်းဖြစ်ရမယ်လို့ဆိုခဲ့ပါတယ်အဲ့တော့အခုလောလောဆယ်မှာဒီသုံးချက်တစ်ခုမှမကိုက်ညီဘူးတရုတ်တို့လုပ်နေတာဆိုတာကျွန်တော်တို့သိရပါတယ်အထောက်အထားအခိုင်အုံနဲ့ကိုသိကြရတာပါဒါပေမဲ့တရုတ်ကဒါရီကိုဂရုမစိုက်ပဲလက်လင်ချိုးပြီးလုပ်လာမယ်ဆိုရင်အမေရိကန်ပြည်ထောင်စုကဘာပြောမလဲခင်ဗျာဘာလုပ်မလဲခင်ဗျာ
The Americans will have to say not that they shouldn't build it but that the Burmese people should decide whether they want to
တရုတ်ဒီဆက်မလုပ်နဲ့လို့မပြောဘဲမြန်မာပြည်သူတွေသာဆုံးဖြတ်တင်တယ်လို့ပဲပြောရမယ်ထင်ပါတယ်မလုပ်ဘူးလို့မြန်မာတွေကဆုံးဖြတ်ရင်တရုတ်စိုက်ထားပြီးသမျှဘလို့လုံမလဲတရုတ်နဲ့ညှိကြမှာပါတကယ်လို့သာဒီလိုညှိနှိုင်းတာသဘောတူညီမှုမရဘူးဆိုရင်ကမ္ဘာတရားရုံးနိုင်ငံတကာတမာတိခုံရုံးဒါမှမဟုတ်ကုလသမဂ္ဂကိုတင်နိုင်ပါလေဒါပေမဲ့အမေရိကန်ပြည်ထောင်စုကတော့ဒီဆုံးဖြတ်မှာဝင်ပါလိမ့်မယ်မထင်ပါဘူးမြန်မာပြည်သူမြန်မာအစိုးရကပဲဒီပြဿနာမျိုးမှာတရုတ်နဲ့ရင်ဆိုင်ကြရမှာပ
ါဆိုတော့တရုတ်တို့ကရောဂျီတောင်းတာအဆမတန်မြင့်မားနေတယ်ဆိုရင်ရောခင်ဗျာ
There is an international body I've forgotten the name that deals with arbitration on
ဒီတွေလည်းနိုင်ငံတကာခုံရုံးရှိပါတယ်ကျွန်တော်နာမည်မေ့နေပါတယ်ဒီခုံရုံးကနေငွေကြေးပမာဏကိုဘယ်၍ဘယ်မျှပေးချေရမလဲဘယ်အချိန်အတိုင်းတာနဲ့ပေးရမလဲဆိုတာကိုဆုံးဖြတ်ပေးပါတယ
်ဟုတ်ကဲ့အဲ့တော့ဒီငွေကြေးပမာဏကိုမြန်မာမတက်နိုင်ဘူးဆိုရင်အမေရိကန်ကငွေကြေးအရာတနည်းနဲ့ကူညီနိုင်မယ်အလားအလာကပါခင်ဗျာဒါလည်းတကယ်တော့မြန်မာပြည်သူတချို့ကစိတ်ဝင်စားလို့ကျွန်တော်မေးရတာပါ
That's a hypothetical question as the United States government likes to say.
ဒါတော့အချက်လက်ကိုအချိန်မခံမဲထင်ကြီးတောင်းတဲ့မိကုံမျိုးပါ။အမေရိကန်ပြည်ထောင်စုကဒီလိုမိကုံမျိုးဖြည့်လိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်ဗျာ
။ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါ။အခုတော့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
လက်ရှိဆိုရတော်ဝင်ရှိသူတွေရဲ့နှစ်သက်ကူစုတောင်းမင်ကုန်းတွေမှာငញ្ញန်ရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်။ဒါပေမဲ့လည်းလူမျိုးစုနဲ့ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါ။အစိုးရသည်လက်ထက်ငញ្ញန်ရေးပေါ်ဆောင်နိုင်ရေးအလားအလာပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲ။ဒီအစိုးရအနေနဲ့ငញ្ញန်ရေးပေါ်ဆောင်ရေးအောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါသလဲ။အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရမြင်တဲ့ပေါ်တော့ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က13923812999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညအတိုက်ရိုက်လှိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေ။View American တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနှစ်စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်အင်္ဂလိပ်စာနဲ့မတ်ကျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ပါရဲ့ရှင်။အခုတော့မြန်မာတခွင်အစီအစဉ်ရဲ့အလှပါ VOA မြန်မာပိုင်းသတင်းတော်မတ်တင်ကီလင်းကစူးစီးတင်ပြထားပါရဲ့ရှင်
။အချိန်ကမြန်မာရုပ်စုံတွေမှာရုပ်သေးရွှေခေတ်လိုတင်စားခုံဝေါ်ရလောက်အောင်ရုပ်သေးပြဿတ်တွေထွန်းကားခဲ့ပြီးမြဲအခုနောက်ပိုင်းမှာတော့ရုပ်သေးအတတ်ပညာရှင်တွေအတွက်ခက်ခဲလာခဲ့ရပါပြီ။ဒီပညာပိုင်းဆိုင်ရာတိုးတက်မှုတွေကြားထဲမှာရိုးရာရုပ်သေးပြဿတ်တွေရပ်တည်ဖို့ခက်ခဲလာတာပါ။ကျိုးဆွဲရုပ်သေးတွေရဲ့အဓိကခန္ဓာ၄ရပ်ဖြစ်တဲ့ရုပ်သေးရုပ်ထုလုပ်တဲ့ပညာ၊ရုပ်သေးကျိုးဆွဲပညာ၊ရုပ်သေးဆိုင်ပညာနဲ့နောက်ခံအဆိုးအငူအပြောပညာစတဲ့ခန္ဓာ၄ရပ်လုံးမှာပါအားနည်းလာတာကိုလည်းအလုံးမျက်မြင်ဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်ပြည်ထောင်စုအဆင့်နဲ့ပတ်မိုးမှုတွေလိုအပ်နေပြီလို့ပြောလိုက်သူကတော့လူငယ်တဲ့၁၀နှစ်လောက်ကလေးကတမွေးဝမ်းကြောင်းအလုတ်အကင်ကိုပြောင်းလဲခဲ့ပြီးရုပ်သေးလောကတွေကို
ခြေစုံပြစ်ဝင်လာသူဦးခင်မောင်ထွေပဲဖြစ်ပါတယ်
။ဒီကပံ့ပိုးမဲ့သူလူတွေနိုင်ငံတော်ပိုင်းအနေနဲ့ဒါတကယ်ကိုဒါ planning ချပြီးတော့ပံ့ပိုးပေးမလားယဉ်ကျေးမှုဝန်ကြီးဌာနတို့ကနေမူဝါဒတွေနဲ့ပံ့ပိုးပေးမလားနော်သို့မဟုတ်အဲ့လိုမျိုးဒါစီးပွားရေးလုပ်ငန်းရှင်တွေတထေးတွေကနေပြီးတော့ဒါဦးထွေတို့ကိုပံ့ပိုးပြီးတော့ဒါမျိုးတွေလုတ်ခိုင်းမလားနော်ဆိုတော့လိုအပ်နေပါလေအဲ့လိုအကူအညီတွေလိုအပ်နေတယ်ဦးထွေနိုင်ငံသားအကူအညီတော့မမျှော်လင့်ဘူးဘာလို့ဆိုတော့ဒါကိုပြည်တွင်းရေးကိုအမျိုးသားရေးကိုယဉ်ကျေးမှုလေကိုတိုင်းပြည်ကထိန်းသိမ်းတာအကောင်းဆုံးပေါ့နိုင်ငံသားအကူအညီရလို့လုပ်ရတယ်ဆိုတာမျိုးဒါဟိုလုံးဝဘယ်လိုနည်းနဲ့မှမဖြစ်နိုင်ရင်တော့ဒါကဘာမှမလုပ်ထားတဲ့စာရင်တော့တော်သေးတယ်လို့ပြောရမယ်ဒါပေမဲ့ဥထွေးတော့မကြိုက်ဘူ
းဦးခင်မောင်ထွေးမှာကိုရိုင်းလဲအချင်းဒီအရရဲ့ကြောင့်ရန်ကုန်မြို့လေခေါင်မှာဖွင့်ထားတဲ့ရုပ်သေးပြဆက်ယုံလေးကိုပိတ်သိမ်းခဲ့ရပြီးနေအိမ်မှာပဲဖြစ်တဲ့အနေအထားနဲ့ရုပ်သေးကပြနေတာပါဒါကြောင့်လဲရုပ်သေးပညာတွေကိုပရိသတ်ချာချပြဖို့အတွက်အဓိကလိုအပ်နေတာကတော့ပြဆက်ယုံလေးပဲဖြစ်တယ်လို့လဲဦးခင်မောင်ထွေးကထောက်ပြပါတယ်
ရုပ်သေးပညာရှင်တွေအတွက်ရုပ်သေးလောကသားတွေအတွက်အဓိကလိုအပ်နေတာကရုပ်သေးကပြဖို့နေရာဒါနိုင်ငံတော်အဆင့်ယုံလည်းမရှိဘူး public ပိုင်းယုံလည်းမရှိဘူးဥမာအမျိုးသားကစားယုံလိုဟာမျိုးရန်ကုန်မန္တလေးမှာရှိတယ်ဥထွေးတို့ရုပ်သေးသမားတွေအနားတော်မတည်ရဘူးဇက်တပင်ပညာရှင်တွေတော့မှကကျင်တယ်ဆိုလို့ရှိရင်တညအသိန်း20အစိတ်ပေးပြီးငှားပြီးကနေရတယ်လို့ပြောတယ်ပြီးတကယ်တမ်းလဲဥထွေးတို့အဲ့လောက်ကြီးမလိုဘူးပေါ့နော်အဲ့တော့ရုပ်သေးကပြဖို့တင့်တော်တဲ့ရုပ်သေးယုံမျိုးတွေအနည်းဆုံးမျိုးတိုင်းမှာမရှိရင်တော့မှပြည်နယ်နဲ့တိုင်းတစ်ခုစီမှာတစ်ခုလောက်ရှိတင်တယ်ဒါမှဒါဥထွေးတို့တွေခရီးသွားပြီးကမလားသူသက်ဆိုင်ရာမျိုးနယ်ရပညာရှင်တွေကကြမလားဒါမှကြည့်တဲ့ပြည်သက်လည်းရောက်လာမယ်လေကတဲ့လူမရှိဘူးကပြတဲ့နေရာမရှိဘဲနဲ့ရုပ်သေးရှိနေတဲ့လူကဘယ်လိုကြည့်မလဲဟုတ်တယ်မလားအဲ့တော့ဥထွေးတို့ရုပ်သေးကဖို့နေရာတွေလိုနေပါတယ်အဲ့လိုမျိုးအများကြီးလုံးမပေးနိုင်တော့ခဏအမျိုးသားကစားရုံစောက်တော်လူမျိုးရန်ကုန်မှာတစ်ခုမန္တလေးမှာတစ်ခုစောက်ပေးနိုင်ရင်နိုင်ငံတော်ကစောက်ပေးနိုင်ရင်တော့အကောင်းဆုံးပေါ့
မြမဇတ်တပင်နဲ့အခြားရိုးရာအမှုပညာတွေဟာခရီးသွားဧည့်သည်တွေပေါ်မှာပဲမိခိုနေရတယ်လို့သုံးသပ်မှုတွေကိုလည်းရင်ဆိုင်နေရတာပါ။ဦးခင်မောင်တွေဟာခရီးသွားဧည့်သည်တွေရဲ့စိတ်ဝင်စားမှုကိုအားယူပြီးအမှုပညာခန္ဓာကိုမြင့်တင်ပေးခြင်းတွေသူတို့လည်းဖြစ်ပါတယ်
။တူရီဇင်ကတူရီဇင်တက်တက်သွားသူတို့ကလည်းဟိုတယ်ဆောက်ပြီးစီးပွားရှာဖို့ပဲ။ဟိုရင်ကျေးမှုဝန်ကြီးဌာနကလည်းသူကအစိုးရ policy ပွဲလိုက်ကြမယ်။ဒါပဲခရီးသွားလုပ်ငန်းလည်းသူစိတ်ဝင်စားဘူး။ခီးသွားလုပ်ငန်းဝင်ငွေရဖို့လည်းသူနဲ့မဆိုင်တယ်လို့အမှန်ဆိုတာကဒါကဥထွေးတို့လုပ်ငန်းတွေကအစဟိုနောက်ဆုံးပိတ်ဒီဇက်တပင်အဆုံးပေါ့နော်အသေးလေးတွေကနေအစအကြီးသားခီးသွားလုပ်ငန်းနဲ့ရှာတိုင်းရင်အရင်အစဉ်ပြေတယ်ဒီရန်ကုန်မန္တလေးဇက်ယုံကြီးတွေဥထွေးပြောတာဟိုတောက်လျှောက်မကရင်တော့မှစနေတနင်္ဂနွေလိုပွဲတွေမှာဒီညဖိုးချစ်ကမယ်ဒီညဟန်စာမိုးဝင်းကမယ်စသဖြင့်ပေါ့နော်ဒီညဘာငိမ့်ကမယ်ဒီတစ်ဘက်ကဘာငိမ့်ကမယ်ပြီးရင်အဲ့ဒါအလုံးကခီးသွားဝင်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဒီရက်တွေမှာဒီလိုပွဲတွေရှိမယ်လှုပ်မင်းတို့လာခဲ့တဲ့ဧည့်သည်တွေရန်ကုန်မြို့မှာတနေ့လို1000သမီးဒါဒါဥထွေးနောက်ဆုံးသိတဲ့လောက်ပေါ့အခုဆို1000မကတော့ပါဘူးဒေသိတ်ကနေခွင်းနေတာအဲ့1000ကဘယ်ရောက်သွားကြလဲတကယ်တမ်းကဒီ1000ကိုအမျိုးသားစက်ယုံကြီးတွေကိုတွင်းလိုက်နိုင်ရင်သမီးပတ်စံနေတယ်ပဲအများကြီးရမယ
်ရုပ်သေးလောကတိုးတက်လာအောင်ကြိုးပမ်းချင်နေပေမဲ့လည်းလောလောဆယ်တော့နေအိမ်မှာပဲရုပ်သေးစင်ခတ်တီးတီးနဲ့ကပြနေရတဲ့ထွေးဦးမြမာရဲ့ရုပ်သေးပြဆက်ကိုခီးသွားဧည့်သည်တွေကတော့လာကြည့်မြဲပါပဲ
No, it felt more exclusive when it was more or less only us. So, no.
ဒီမှာပဲလာကြည့်ရတာကကျမတို့အတွက်တီးတန့်ပြပေးတဲ့ပွဲလို့တောင်ခံစားရတယ်လို့ပြောသွားတာပါ။အခြေအနေပေးသလောက်နဲ့ပဲရုပ်သေးလောကမကွယ်ပြောက်အောင်ကြိုးစားနေတဲ့ထွေးဦးမြန်မာရုပ်သေးသဘင်မှာကလေးတွေအတွက်ရုပ်သေးကြိုးဆွဲတင်တယ်လဲဖွင့်ပေးနေပါသေးတယ်
။တချို့ထင်တာကရုပ်သေးပညာဆိုတော့ခက်ခဲတယ်။ပြီးရင်တကယ်ပညာရှင်ကြီးတွေရှိရသင်မှဟိုရမယ်ဆိုတဲ့အတွေးမျိုးနဲ့ရုပ်သေးပညာကိုသင်ဖို့ဟိုတွန့်ညာတယ်ပေါ့နော်အဲ့တော့အခုဥထွေးကဘယ်လိုလုပ်လဲဆိုဥထွေးရှိမှအခြေခံယူသေးတင်တန်းလေးတွေဖွင့်ပေးတယ်ဥထွေးတို့အခုဆိုရင်နာရီ20တင်တန်းပေါ့နော်တစ်ရက်ကို2နာရီနဲ့10ရက်တင်ဒီတငယ်တော်ယူလေးကောင်းကောင်းဆွဲထားရမယ်အဲ့အဲ့လိုတင်တာအစားဥထွေးတတ်နိုင်တယ်လို့လူငယ်တွေကိုဆွဲဆောင်တယ
်ခေအပြောင်းလဲကိုလိုက်ပြီးတော့လူငယ်တွေအတွက်ဥတီဖို့ဆိုရင်လူငယ်တွေစိတ်ဝင်စားတဲ့ရုပ်သေးပုံစံမျိုးပြောင်းလဲဖို့လည်းလိုအပ်တယ်လို့ဥခင်မောင်ထွေးကသူ့အမိကိုပြောပါတယ
်လူငယ်တွေအတွက်ဆိုရင်ဥတို့ကပုံစံလေးတွေပြောင်းပေးရမယ်အယုတ်လေးတွေဆိုလို့ရှိရင်လည်းခလေးတွေကြိုက်မယ်အယုတ်တွေဟာတီလုံးဆိုလည်းပဲဆိုင်းနဲ့မတီးတော့ဘဲနဲ့လိုအပ်ရင်ဥထွေးတို့အော်ဂင်တို့စသဖြင့်ပေါ့နော်ဂီတာတို့စမ်းနေရလို့ဟာမျိုးတွေနဲ့တီးမယ်ဒါဆိုလို့ရှိရင်ဂီတာဘိုင်းရလည်းသူတို့တွေစိတ်ဝင်စားမယ်အယုတ်ရလည်းစိတ်ဝင်စားမယ်နောက်ကပြတဲ့အခါမှာလည်းတကယ်ကိုဒီလိုဇက်ဟိုဇလန်းဇက်ွက်အကြီးကြီးတွေမကဘဲနဲ့ပေါ့ပေါ့ပါပါပညာပေးဇလန်းလေးတွေဟာတာလေးတွေကပြလို့ရှိရင်သူငယ်တွေရှိလို့ဒီရုပ်သေးပညာပိုရောက်သွားမယ်သူတို့တွေလည်းကြည့်ကျင်လာမယ်ပေါ့
ဦးခင်မောင်ထွေးအနေနဲ့လူငယ်တွေစီထိုးဖောက်နိုင်မှုအတွက် အာဆီယံနိုင်ငံတွေမှာလည်းရုပ်သေးပညာကိုကျောင်းသင်ကစားတွေနဲ့တွဲဖက်ပြီးအသုံးပြုနေတာကြောင့်မြန်မာကျောင်းတွေမှာလည်းရုပ်သေးပညာနဲ့ပူးတွဲသင်ကြားစေချင်နေပါတယ်။အဲ
တလပိုင်းဇန်နဝါရီတုန်းကဥရီလိုဘရူနိုင်းနိုင်ငံသွားခဲ့တယ်။အဲ့မှာဥရီလိုဘာကောင်းစင်နဲ့ဝါ့ရှော့တစ်ခုလုပ်ခဲ့လဲဆိုတော့ puppetry in education ပေါ့။ရုပ်သေးတွေကိုဥရီလိုပညာရေးမှာဘယ်လိုသုံးကြမလဲဆိုတော့ဒါဥရီလိုအဲ့ဒီနိုင်ငံကကျောင်းတွေကိုလည်းသွားခဲ့တယ်။ဒီဝါ့ရှော့မှာပါတဲ့နိုင်ငံတွေကပေါ့နော်။ခုတက်ဆိုင်ရာရုပ်သေးတွေကိုသူတို့ကလေးတွေကိုဟိုပြပေးတယ်၊မိတ်ဆက်ပေးတယ်၊သူတို့ကိုယ်တိုင်ဝင်လုပ်ခိုင်းတယ်ဆိုတဲ့ခါကျတော့ကလေးတွေအရင်စိတ်ဝင်စားတယ်အဲ့ခါကျတော့ဦးထွေးတို့မြန်မာပြည်မှာလည်းပဲကိုယ့်ရဲ့အစိုးရအကြောင်းနေမှာပေါ့နော်ရုပ်သေးကိုခုနပြောလို့ရိုးရပုံစံအတိုင်းချပြတယ်ဒါတက်ပေါ့နော်ဦးထွေးခုနပြောတယ်ပေါ့ပေါ့ပါပါပုံလေးနဲ့ចောင်းသားလေးတွေကြားထဲကိုသွားမယ်ចောင်းတင်ခန်းစာလေးကိုပဲတရုတ်ဖို့မလားဒါတည်းမဟုတ်ဒီနေ့ဟိုဟော့နေတဲ့ issue တွေရှိတယ်ကွာဥမာအမိုက်မပြည့်ရတာတို့ဥမာတန်ရှင်းအောင်လက်ဆေးပါတို့စသဖြင့်ပေါ့နော်ဒါမျိုးအကြောင်းအရာလေးတွေဦးထွေးတို့ရုပ်သေးလေးတွေနဲ့ပုံဖော်ပြီးတော့ကလေးတွေကိုကပြခိုင်းမယ
်ဥက္ကမောင်ထွေးနဲ့ထွေးဦးမြမရုပ်သေးအဖွဲသားတွေကတော့ဘလောက်ပဲအခက်အခဲတွေရှိနေပါစေရုပ်သေးပြဇတ်တွေပြိသက်ထဲမရောက်ရောက်အောင်ပုံဖော်ချပြနေပါတယ်ရှင
်မတ်တင်ကြီးလင်းစုစည်းတင်ဆက်ခဲ့တဲ့မြမတခွင့်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့နှစ်စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှာ87.7 ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါဒီမကဓာတ်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးမှာဖြစ်ပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမာဆော်ရီဗင်ဆယ်မန်နဲ့ယူရက်မျိုးတော်မှာတွေ့ဆုံခဲ့ပါတယ်။အချမ်းဖက်ဝါရအကိုဘလို့တိုက်ပြက်မလဲဆိုတဲ့ပေါ်သဝါရခွဲလွဲမှုတွေရှိနေပေမဲ့ဒီကနေ့တွေ့ဆုံခဲ့ကြတာပါ။အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့ပါတီတွင်းအကျိုးမဲ့ပေးဝဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့နယူးယောက်ပြည်နယ်မှာဂရေးကျော်သရေဒေါ်နယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်တို့အပြတ်တက်နိုင်ရခဲ့ပါတယ်။ Republican Party ဘက်မှာတော့ထရမ့်ကမဲအားလုံးရဲ့60ရာခိုင်နှုန်းလောက်ရခဲ့တယ်လို့ပြန်ဖက်တွေဖြစ်ကြတဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေစစ်က25ရာခိုင်နှုန်း၊ Texas ပြည်နယ်ထက်လူတော်မတ် Ted Cruz က15ရာခိုင်နှုန်းအသေးသေးရရှိခဲ့ကြတာပါ။ Democratic Party မှာတော့ Clinton ကမဲအားလုံးရဲ့58ရာခိုင်နှုန်းနဲ့ပြန်ဖက် Vermont ပြည်နယ်ထက်လူတော်မတ် Bernie Sanders က42ရာခိုင်နှုန်းရရှိခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းစာလွှတ်လပ်ခွင့်အစင်တန်းဟာနိုင်ငံနေဆက်ဖြစ်တဲ့အကြောင်းပြင်သစ်ခြေဆိုင်နေစည်းမထသတင်းတော်များဖွဲ့ RSF ဖြစ်အစင်ခန်းစာတိကဖော်ပြလိုက်ပါတယ်။နိုင်ငံတကာကသတင်းလွှတ်ခွင့်အစင်တန်းနဲ့ပတ်သက်တဲ့အညွှန်းအငင်းကိုဗိုလ်ထုနေ့ကထုတ်ပြန်ရမှာကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကိုအစင်143နေရာတတ်မှတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ကလည်းဆိုင်ရင်သတင်းစာလွှတ်လပ်ခွင့်အစင်တစင်တက်လာတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုအနီးကပ်စောင့်ကြည့်မှုတွေရှိနေဆဲဖြစ်ပေမဲ့စင်စာတိပြတ်မှုတွေရောကျလာနေတယ်လို့လည်းအညွှန်းအငင်းကဖော်ပြပါတယ်။နိုင်ငံရင်းနဲ့ပတ်သက်တဲ့ဖော်ပြချက်တွေဟာအရင်နဲ့ဆိုင်ရင်ပုံမှန်လွတ်လပ်လာပေမဲ့အစိုးရပိုင်းသတင်းစာတွေမှာတော့ကိုပါသာစင်စာတိပြတ်မှုတွေအစိုးရနဲ့စစ်တပ်လိုအာဏာပိုင်ဖွဲ့စည်းတွေကိုဝေဖန်မှုတွေရှောင်ရှားလာတွေရှိနေဆဲဖြစ်တယ်လို့ဘာသာရေးတင်းမာမှုတွေနဲ့ပတ်သက်လို့သတင်းဖော်ပြမှုတွေဟာထိလည်းရှလည်းအခြေအနေမျိုးမှာပဲရှိနေတုံးပဲဖြစ်တယ်လို့လည်းထောက်ပြထားပါတယ်။အားရလိုက်စားမှုတိုက်ဖြတ်ရေးလုံဆောင်သားဖို့ကြိုးပမ်းမှုကတိပြုထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလက်ဆောင်ပစ္စည်းလက်ခံမှုနဲ့ပတ်သက်တဲ့လမ်းညွှန်ချက်ကိုချိုးဖောက်ခဲ့တဲ့မီဒီယာလုံငန်းတစ်ခုကိုတတိပေးလိုက်ပါတယ်။အားရလိုက်စားမှုအလေးထားကိုအချင်းတို့အတွင်းပပျောက်စီဖို့ရည်ရွယ်ပြီးအစိုးရအတွက်ကလမ်းညွှန်ချက်ထုတ်ပြန်ထားပေမဲ့အစိုးရတာဝန်ရှိသူတူကိုစီကဲနဲ့မညီတဲ့လက်ဆောင်ပေးရခဲ့တာကြောင့်ပညာပေးတိပေးခဲ့တဲ့အကြောင်းသမ္မတရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ဒီကြံကာလမှာလက်ဆောင်ပေးရခဲ့တဲ့ဆိုတဲ့မီဒီယာကုမ္ပဏီရဲ့အမည်ကိုတော့ကြေညာချက်မှာဖော်ပြမှထားတယ်လို့လက်ဆောင်ပေးရခံရတဲ့အစိုးရတာဝန်ရှိသူဟာအရေးကြီးပုဂ္ဂိုလ်ရဲ့ကိုယ်ရေးအရာရှိတူဖြစ်နေတာဖော်ပြထားပါတယ်။ဒီကြံတွင်းမှာလက်ဆောင်အဖြစ်နဲ့ပေးရတဲ့ထုတ်ထွက်မှာတော့ငွေစားချက်350ပါဝင်နေတာကိုတွေ့ရတာကြောင့်အစိုးရအရာရှိကတက်ဆိုင်ရာအထက်အရာရှိကိုတင်ပြခဲ့ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်သိခင်ထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီသုံးဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိ92မီတာ24 25 32 50နဲ့လှိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှာဖုံပါ
This program has come to you from the Voice of America, Washington.